Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်နိုဝင်ဘာလ3ရက်တောက်ကြနေ့နဲ့ဖဲ VOA တန်လွှင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ3240နဲ့49တို့ကသာမက VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ကြပါရဲ့ရှင်။ကျမခွန်ညိုပါရှင်အခုမနေ့အစီအစဉ်တွေတာဝန်ယူပါမယ
်မင်္ဂလာပါရှင်ကျမပဲခင်မျိုးတက်ပါဒီမနေ့ခင်သတင်းတွေကိုကိုကြော်ကြော်သိနေတူကြီးညာပေးမှာပါနယူးယောက်မှာထရက်ကားနဲ့လူတွေကိုဝင်တိုက်ခဲ့တဲ့အကြမ်းဖက်သမားကိုတေးရန်အပြစ်ပေးတာပါဝင်တရားဥပဒေရအမြန်ဆုံးအရေးယူပေးဖို့အမေရိကန်သမ္မတကတိုက်တွန်းလိုက်ပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson နိုဝင်ဘာလလယ်မှာမြန်မာနိုင်ငံကိုတွားရောက်มาဖြစ်ပါတယ်မြန်မာနိုင်ငံရဲ့လူသားချင်းစာနာမှုဆံရပြဿနာတွေကြော်လွှားနိုင်မှုတရားဥပဒေစိုးမိုးရေးနဲ့အတူ data ရင်းနေထိုင်သူတွေအကြားယုံကြည်မှုရှိဖို့လိုအပ်တယ်လို့ ICRC ကပြောကြားလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွန်ညို
ကောင်းပါရှင်။အခုမနက်ခင်းနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့အရင်ဆုံးရခိုင်ပြည်နယ်ကိုကြိုတင်ကြေညာခြင်းမရှိဘဲတွားရောက်ခဲ့တဲ့ဒေါက်အောင်ဆန်းစုကြည်ရဲ့ခီးစဉ်အပေါ်အမျိုးမျိုးသုံးသပ်ချက်တွေမှာတော့
Well, I think it was excellent. It was an excellent idea.I also understand why she didn't go earlier
because မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မှုဟောင်းကကောင်းမွန်တဲ့ခီးစဉ်ဖြစ်သုံးသက်သွားတာနဲ့တူနားဆင်ရပါမယ်။ဒါကဘင်္ဂလားဒေ့ရှ်ဘက်ကိုမွတ်စလင်တွေနီးတူထွက်ပြေးခဲ့တဲ့ဟိန္ဒူတွေကတော့သူတို့ဘဝလုံခြုံမှုရှိမယ်လို့ယူဆရတဲ့ရန်ကုန်လိုနေရာမျိုးမှာပြန်နေရပြိမယ်ဆိုရင်မြန်မာပြည်ကိုပြန်လာခြင်းနဲ့လို့ပြောကြပါရတယ်။နိုင်ငံတကာသတင်းတွေထဲမှာစပိန်နိုင်ငံကကက်တာလိုနီးယားဒေသတိကျခွဲထွက်ရေးပေါ်မှာဗဟိုနဲ့ဒေသအစိုးရတို့ကြားတင်းမာမှုအခြေအနေဒီလိုထူးခြားတဲ့သတင်းလွှာတွေကိုကြားကြရမှာပါအခုရင်ဆုံးတော့တောက်ချာနေမနခင်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်ကျော်သိန်းတို့ကကြေညာပါမယ်ရှင
်အင်္ဂါနေ့နယူးယောက်ကမန်ဟတန်တောင်ပိုင်းမှာထရက်ကားနဲ့လူတွေကိုဝန်တိုက်ခဲ့လို့ရှေ့ဦးသေးဆုံးပြီးအများပြားဒဏ်ရာရခဲ့မှုကိုကျူးလွန်သူဖြစ်နေဆွဆွဲခံထားရတဲ့အကြမ်းဖက်သမားဆေဖူလိုဆိုက်ပော့ကိုတေးရန်အပြစ်ပေးတာအပါဝင်တရားဥပဒေအရမြန်မြန်ထက်ထက်အရေးယူဆောင်ရွက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတောင်းဆိုလိုက်ပါတယ်။ဥစဘက်နိုင်ငံကနေအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းအခြေချလာတဲ့အသက်29နှစ်အရွယ်ဆိုက်ပော့ကိုအရက်ဖက်တရားစီရင်စနစ်အောက်မှာတရားစီရင်တာထက်ဂွမ်တန်နာမိုကစစ်ဖက်တရားစီရင်မှုအောက်ကိုပြောင်းပေးဖို့စဉ်းစားမှဖြစ်ကြောင်းသမ္မတကဗိုလ်တဖူးနှင့်သတင်းတောက်တွေရဲ့အမေကိုဖြေကြားခဲ့တာပါ။ဒါပေမဲ့တဲ့ပရင်းနေမနေ့ခင်းမှာတော့ဂွမ်တနာမိုအချင်းစခန်းကိုပို့ဆောင်မယ်ဆိုရင်လုပ်ငန်းရှင်ကအမေရိကန်တရားရုံးကစနစ်တွေအတွက်ပို့ပြီးတော့အချင်းကြာနိုင်တယ်လို့သမရကသူ့ရဲ့ Twitter စာမျက်နှာမှာရေးပါတယ်။ဒါအပြင်ဆိုက်ပော့ကိုအမေရိကန်တရားရုံးစနစ်အတိုင်းစစ်ဆေးအရေးယူပေးဖို့သူကပုံမလိုလားချောင်းနဲ့တကယ်လို့သူအမှန်တကယ်ကျူးလွန်ခဲ့တယ်ဆိုရင်သူဟာတေးရန်အချခံရမှာဖြစ်ကြောင်းလည်းသမရကပြောပါတယ်။အခုလိုဆိုက်ပော့အမှုနဲ့ပတ်သက်ပြီးသမရရဲ့ပြောဆိုချက်တွေကိုသူ့ရဲ့ရှေ့နေချုပ် Jeff Sessions အပါအဝင်ထိတ်တန့် Republican Party ဝင်ကမကြိုက်ကြပါဘူး
။စပိန်နိုင်ငံကနေခွတ်ထွက်ပြီးလွတ်လပ်ရေးကြေညာဖို့လှုပ်ခဲကြတဲ့ကက်တလူနီးယားကောင်းဆောင်ဟောင်း၉ဦးကိုပုံကံမှုနိုင်ငံတော်ကိုသစ္စာဖောက်ပြမှုအလွဲသုံးစားလုပ်မှုဆိုင်ရာဖြစ်နိုင်ခြေဆွဲချက်တွေအတွက်စုံစမ်းစစ်ဆေးနေချိန်တွင်ထောင်ထဲထည့်ထားဖို့စပိန်တရားသူကြီးဒူကဂျာတာပရီနေမှာအမိန့်ချလိုက်ပါတယ်။နောက်ပိုင်းမှာတော့သူတို့ထက်ကတဦးကိုအာမခံငွေဒေါ်လာ9,800ကျော်နဲ့အာမခံပေးခဲ့ပါတယ်။မက်ဒရစ်မြို့တော်ကတရားရုံးမှာရုံးထုတ်သူတွေထဲဖယ်ရှားခံရပြီးဖြစ်တဲ့ကက်တလန်ကောင်းဆောင်ကာလက်စ်ပွတ်ဒမွန်တော့မပါပါဘူး။တရားရုံးမှာလာဖို့ဆင့်ခေါ်တာကိုမလိုက်နာတဲ့အတွက်ဗူတမွန်ကိုဖမ်းဆီးနိုင်ငံတကာဖမ်းဖို့တခုထုတ်ပေးဖို့အစိုးရရှေ့နေတူကတောင်းဆိုထားပါတယ်။ဗူတမွန်ဟာသူ့အစိုးရအဖွဲ့ဝင်ဟောင်း၄ဦးနဲ့အတူဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်မှာရောက်နေတာသတင်းတစ်ပတ်ရှိပါပြီ။သူ့အပေါ်ဆွဲချက်တွေဟာနိုင်ငံရေးပြောကားနဲ့လုပ်တာဖြစ်တယ်လို့ဆိုပြီးဗူတမွန်ကပယ်ချတယ်လို့ဥပဒေကြောင်းအရလှုပ်ဆောင်ချက်ဟာဘဲမလိုက်ပဲမျှတမယ်ဆိုတဲ့အာမခံချက်ရမှသာစပိန်ကိုပြန်လာမယ်လို့ပြောထားပါတယ်။ဗူတမွန်နဲ့သူ့ရဲ့ဒုတိယသမ္မတအိုရီယိုယွန်ကာရက်စ်တို့အပါအဝင်ကတလန်ကောင်းဆောင်14ဦးအပေါ်ဆွဲချက်တွေကိုစပိန်ဆိုရရှိနေတွေကရှောက်တင်ထားတာပါ။အော်တိုဗလာတရနေ့ကလွတ်လပ်ရေးကြေညာခဲ့တဲ့ကတလူနီးယားဒေသကိုပြီးခဲ့တဲ့တင်ပတ်မှာစပိန်ဗဟိုဆိုရကတိုက်ရိုက်ထိန်းချုပ်ခဲ့တာဖြစ်ပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အာရှခီးစဉ်အတွင်းခေါင်းဆောင်တွေနဲ့အဓိကဆွေးနွေးမယ့်အကြောင်းအရာဟာမြောက်ကိုရီးယားရဲ့ချင်းချောက်မှုပြဿနာဖြစ်ပြီးမြောက်ကိုရီးယားမှာနျူကလ িয়ার လက်နက်မရှိအောင်လှုပ်ဆောင်ဖို့ကပဲတခုတည်းသောလက်ခံနိုင်မယ့်အဖြစ်ဖြစ်ကြောင်းအခုခီးစဉ်မတိုင်ခင်အချိန်ကလေးမှာပဲသမ္မတအင်ဂျူကပြောကြားလိုက်ပါတယ်။တကယ်လို့အခုလိုဖြစ်လာဖို့အတွက်စီးပွားရေးဒဏ်ခတ်မှုတွေတန်တမန်နီးလန်းတွေနဲ့ဖိအားပေးလို့မအောင်မြင်ဘူးဆိုရင်တော့မြောက်ကိုရီးယားရဲ့ရန်လိုမှုအတွက်တုံ့ပြန်ဖို့ရှိသမျှစွမ်းအားအလုံးကိုတုံးသွားမှာဖြစ်ကြောင်းအမျိုးသားလုံခြုံရေးအကြံပေးဗိုလ်ချုပ်ကြီး HR MacMaster ကကြေညာပြီးနေမှာသတိပေးလိုက်ပါတယ်။မကြသေးခင်ကကြောက်ရွံ့ခဲ့တဲ့ NBC နဲ့ Economist တို့ရဲ့စစ်တမ်းတွေအရမြောက်ကိုရီးယားဟာအမေရိကန်ပြည်ထောင်စုကိုချက်ချင်းတိုင်ငင်အချင်းချောက်နိုင်ဆုံးအဖြစ်နဲ့တွက်ထားကြတာပါ။ သမရထရမ်ရဲ့ဆက်နှစ်ကြာအာရှခီးစဉ်တွင်ဒုတိယမြောက်သွားမယ့်နိုင်ငံဟာတောင်ကိုရီးယားနိုင်ငံဖြစ်ပြီးနိုဝင်ဘာ9ရက်ကနေ10ရက်နေ့မှာသွားရောက်ဖို့စဉ်းစားထားပါတယ်။သမရထရမ်ရဲ့အာရှခေါင်းဆောင်တွေနဲ့အတူတောင်ကိုရီးယားသမရမွန်ဂျင်အင်းနဲ့တွေ့ဆုံဆွေးနွေးမှုတွေမှာမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်လက်နက်ထုတ်ဖို့ဆက်လုပ်နေတဲ့ကိစ္စကိုဘယ်လိုဖြေရှင်းမယ်ဆိုတာကမေးခွန်းအဓိကဖြစ်ရှိပါတယ်။ပြီးခဲ့တဲ့တောက်ကြံနဲ့တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားဆင့်မဲ့စုံကိုသွားခဲ့တဲ့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကတော့အမေရိကန်ရဲ့ယီမန်ချက်ပန်းတန်ကစစ်ဖြစ်ဖို့မဟုတ်ပဲကိုရီးယားကျွမ်းဆွဲကုန်နျူကလ িয়ার လက်နက်လုံးဝကင်းတဲ့ဒေသဖြစ်အောင်လုပ်ဖို့ဖြစ်ကြောင်းပြောကြားခဲ့တာပါ
။အမေရိကန်ဗဟိုဘဏ်ကြီးကဲ့သည့်ဖြစ်အလလက်ဝါဒီတူဖြစ်တဲ့ယင်းနှမှုနှမှုဆိုင်ရာမန်နေဂျာဟောင်းဂျေရုံးပါဝဲကိုခံထားဖို့သမ္မတဒေါ်နယ်ထရမ့်ကရွေးချယ်လိုက်ပါတယ်။အမေရိကန်လူထုအတွက်အားကောင်းတဲ့စီးပွားရေးပြန်ဖြစ်လာဖို့နောက်ထပ်မှတ်တိုင်တစ်ခုကိုစိုက်ထူလိုက်ပြီလို့အင်ပီရိုနှင်းစီဥယျာဉ်မှာမစ္စတာပါဝဲကိုမိတ်ဆက်ပေးတဲ့ပွဲတွင်သမ္မတထရမ့်ကပြောတော့ပါတယ်။မစ္စတာပါဝဲဟာဗဟိုဘဏ်အုပ်ချုပ်ရေးအဖွဲ့မှာ2012ခုနှစ်ကတည်းကအဖွဲ့ဝင်ဖြစ်ရှိနေတာပါ။အမေရိကန်စီးပွားရေးမှာဘယ်လိုအခြေအနေမျိုးကိုပဲရင်ဆိုင်ရပါစေပက်ကင်သွားဖို့အတွက်မစ္စတာပါဝဲဟာဉာဏ်ပညာနဲ့ခေါင်းဆောင်မှုပြည့်ဝသူဖြစ်တယ်လို့သမ္မတထရမ့်ကပြောပါတယ်။မစ္စတာပါဝဲဟာအားလုံးသဘောတူညီမှုရအောင်တည်ဆောက်ယူနိုင်သူတူဖြစ်တယ်လို့သမ္မတထရမ့်ကပြောသလိုဗဟိုဘဏ်အုပ်ချုပ်ရေးဖွဲ့ဝင်ဖြစ်သူကိုခံထားရေးအထက်လွှတ်တော်ဂျာနာဘွဲတွေကပါတီနှစ်ရစလုံးရထောက်ခံမှုရထားမှုတာကိုလည်းပြန်ပြီးပြောသွားပါတယ်။မစ္စတာပါဝဲဟာသမ္မတဟောင်းဂျော့ဂျ် H.W. ဘုရှ်လက်ထက်တုန်းကဗန်ဒါရေးဌာနလက်ထောက်ဝန်ကြီးအောင်တူဖြစ်ပြီးစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့ဘာလိုအပ်တယ်ဆိုတာနားလည်သူဖြစ်တယ်လို့သမ္မတထရမ့်ကပြောပါတယ်ခင်ဗျာ
VOA အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509ရုကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ် American နိုင်ငံခြားရေးဝန်ကြီး Rex Tillerson ဟာ November လလယ်မှာမြန်မာနိုင်ငံကိုသွားရောက်မယ်လို့ American နိုင်ငံခြားရေးဌာနက November 2ရက်ကြေညာရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။နေပြည်တော်ကို November 15ရက်နေ့မှာရောက်လာမယ်ဝန်ကြီး Tillerson ဟာမြန်မာစစ်အဖွဲ့ထိတ်တန့်ခေါင်းဆောင်တွေအကြီးတန်းတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးရခိုင်ပြည်နယ်ကလူသားပေးဒုက္ခဆင်းရဲအချက်တဲကိန်းတွေဖြစ်ရှင်းလှုပ်ဆောင်ချက်တွေမြန်မာနိုင်ငံဒီမိုကရေစီအတွင်ကူးပြောင်းရေးပေါ် American ရဲ့ပံ့ပိုးကူညီမှုနဲ့ပတ်သက်ပြီးဆွေးနွေးမယ်လို့ထုတ်ပြန်ချက်မှာပြောပါတယ်။ဝန်ကြီး Tillerson အခုခီးစဉ်ဟာသမ္မတ Donald Trump အစိုးရအဖွဲ့တက်လာခဲ့ပြီးတဲ့နောက်ပိုင်းအမေရိကန်အစိုးရအဖွဲ့တွေကမြန်မာနိုင်ငံကိုလာရောက်တဲ့အဆင့်မြင့်ဆုံးတာဝန်ရှိသူခီးစဉ်ဖြစ်ပါလိမ့်မယ်။ရခိုင်ပြည်နယ်မှာအကြမ်းဖက်အခြေအနေတွေဖြစ်ပြီးဒုက္ခသည်တွေဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးရပြီးနောက်ပိုင်းစက်တင်ဘာ19ရက်နေ့မှာဝန်ကြီး Tillerson ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကိုတယ်လီဖုန်းနဲ့ဆက်သွယ်စကားပြောခဲ့တာပါ။ဒါပြင်လွန်ခဲ့တဲ့သတင်းပတ်အောက်တိုဘာ26ရက်နေ့ကလည်းတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးရခိုင်ပြည်နယ်ကအခြေအနေတွေပေါ်စိုးရိမ်ကြောင်းနဲ့ရခိုင်ပြည်နယ်မှာအကြမ်းဖက်အခြေအနေတွေအဆုံးသတ်ရင်းအစိုးရလုံဆောင်ချက်တွေကိုလုံခြုံရေးတပ်ဖွဲ့တွေဘက်ကပံ့ပိုးကူညီဖို့တိုက်တွန်းခဲ့ပါတယ်။ဝန်ကြီးတယ်လီဆန်ဟာသမ္မတထရမ့်နဲ့အတူဂျပန်တောင်ကိုရီးယားတရုတ်ဗီယက်နမ်နဲ့ဖိလစ်ပိုင်ခီးစင်တွေမှာအတူလိုက်ပါပြီးမြန်မာနိုင်ငံကိုခီးစင်မှာဖြစ်ပါတယ်။သမ္မတထရမ့်ကတော့ဖိလစ်ပိုင်မှာကျင်းပမယ့်အာဆီယံ10နိုင်ငံနဲ့အမေရိကန်တို့ကြားထိပ်သီးဆွေးနွေးပွဲကိုတက်ရောက်မှာဖြစ်ပေမဲ့တစ်ဆက်တည်းကျင်းပမယ့်တရုတ်နဲ့ရုရှားနဲ့အိန္ဒိယတို့ပါဝင်မဲ့အရှေ့အာရှထိပ်သီးအစည်းအဝေးကိုတော့တက်ရောက်မှာမဟုတ်ပါဘူး။ဒီအစည်းအဝေးကိုနိုင်ငံခြားရေးဝန်ကြီး Rex Tillerson ပဲတက်ရောက်မှာဖြစ်ပါတယ်။
နိုင်ငံခြားရေးဝန်ကြီး Rex Tillerson ရဲ့မြန်မာနိုင်ငံခီးစဉ်မတိုင်ခင်ပြီးခဲ့တဲ့ရက်ပိုင်းကတော့ယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီးအတူဖြစ်တဲ့ Simon Hanshaw မြန်မာနိုင်ငံကိုသွားခဲ့ပါသေးတယ်။လူဦးရေဒုက္ခသည်တွေရှေ့ပြောင်းနေထိုင်ခြင်းဆိုင်ရာယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီး Simon Hanshaw ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာလက်ရှိမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေပြီး Caucasus Bazaar ဒေသကိုသွားသလိုဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေနဲ့လည်းတွေ့ဆုံဆွေးနွေးပါတယ်။ဒီအဆင့်မြင့်ကိုယ်စားလှယ်အဖွဲ့ရောက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုနိုင်ငံခြားရေးဌာနပြောခွင့်ရ Heather Noble လည်းလိုက်သွားမယ်လို့ကြားသပတေးနေ့မှာပြောပါတယ်။အဲ့ဒီမှာရိုဟင်ဂျာတွေပြောပြတာကိုနားထောင်ပြီးအမေရိကန်အကူအညီရဲ့တက်ရောက်မှုတွေကိုဆက်စစ်လေ့လာတာလူသားချင်းစာနာမှုအကူအညီပေးတာတိုးတက်စေဖို့နီလန်းရှာဖွေတာတွေကိုလုပ်သွားမယ်လို့ Heather Noble က Twitter မှာရေးပါတယ်။ကြားသပတေးနေ့တုန်းကပဲနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာရခိုင်ပြည်နယ်မောင်နှံဒေသကိုတရက်ကြာခီးစဉ်နဲ့သွားရောက်ခဲ့ပြီးဖျက်ဆီးခံရတဲ့ကြေးရွာတွေမှာဒေသခံတွေနဲ့တွေ့ဆုံပါတယ်။ဒီတော့ဒီမှာပဲဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်တွေကိုတရက်ကိုအရေအတွက်150ကနေ300ကျော်မြန်မာနိုင်ငံကပြန်လည်လက်ခံရေးလှုပ်ဆောင်သွားမယ်ဆိုတဲ့သတင်းတွေထွက်နေပါတယ်။ဒီလိုဒုက္ခသည်တွေပြန်လည်လက်ခံရေးဘင်္ဂလားဒေ့ရှ်မြန်မာနိုင်ငံကြားဆွေးနွေးခဲ့ကြပြီးပူးတွဲအလုပ်ဖွဲ့တစ်ဖွဲ့ကိုလည်းဖွဲ့စည်းဖို့ရှိပါတယ်။
မြန်မာနိုင်ငံလူသားချင်းစာနာမှုဆိုင်ရာပြဿနာတွေကိုကြော်လွှားနိုင်ဖို့တရားဥပဒေစိုးမိုးရေးနဲ့အတူဒေသရင်းနေထိုင်တဲ့လူမှုအတိုင်းအဝိုင်းတွေကြားယုံကြည်မှုရှိလာဖို့လိုအပ်တယ်လို့ ICRC ပြည်ပဆိုင်ရာချက်ချင်းဤဖွဲ့ကဘာတလောအကူအညီပေးလုပ်ငန်းဆိုင်ရာဒါရိုက်တာဒိုမီနစ်စတီလ်ဟတ်ကကြာပရီနေမှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားပြီးတဲ့နောက်ပိုင်းအိုးအိမ်ဆွန့်ခွာထွက်ပြေးရတဲ့ဒေသခံအတိုင်းအဝိုင်းအားလုံးဟာအခုကကြောက်ရွံ့မှုနဲ့မေးရမှုခံစားနေရတယ်လို့ပြောပါတယ်။ထွက်ပြေးရင်အန္တရာယ်ရှိတယ်လို့ယူဆတဲ့သူတွေကထွက်မပြေးကြပေမဲ့သူတို့ဒေသမှာကျောင်းကောင်းကောင်းမတက်နိုင်တယ်လို့ကျမရဲ့ဆောင်ရှောက်မှုမကောင်းတာနဲ့အတော်လာအကန့်အသတ်ရှိတဲ့အတွက်မိသားစုရှေ့ဆက်ဖို့အခက်ကြုံနေရတယ်လို့ပြောပါတယ်။သူတို့တွေခံစားနေရတာကြော်လွှားနိုင်မို့နေဆက်ကြော်ဖြတ်ပြီးတစ်ဖက်နိုင်ငံမသွားဖို့နေထိုင်ရာဒေသတွေပြန်ဖို့အတွက်ဒီဒေသနေထိုင်တဲ့အတိုင်းအဝိုင်းတွေကြားယုံကြည်မှုပြန်လည်တည်ဆောက်ပေးဖို့လိုအပ်တယ်လို့လည်းပြောပါတယ်။
အိုးရင်စုံခေါ်ထပ်ပြကြရတဲ့ကမ္ဘာလုံးဆိုင်ရာအကြက်တဲဟာပူဆူလာနေပြီးနိုင်ငံတကာပူပေါင်းဆောင်ရွက်မှုအားနဲ့တာပဋိပက္ခတွေကိုတားဆီးထိန်းချုပ်ဖြစ်ရှင်းနိုင်စွမ်းမရှိတာတွေကြောင့်ဖြစ်တယ်လို့ဒုက္ခသည်ရေကူလသမဂ္ဂအကြီးအကဲကပြောလိုက်ပါတယ်။ငြိမ်းချမ်းရေးအတွက်ဂျာဝင်ဆောင်ရွက်နိုင်စွမ်းမရှိဖြစ်လာပြီလားလို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမှာမြကြီးဖိလစ်ပူဂရွန်ဒီကကုလသမဂ္ဂလူညွေးကောင်စီကိုမေးခွန်းထုတ်ပါတယ်။လူညွေးကောင်စီဟာနိုင်ငံတကာငြိမ်းချမ်းရေးနဲ့လူညွေးကိုထိန်းသွင်းဖို့တာဝန်ရှိတဲ့အဖွဲ့အစည်းဖြစ်ပါတယ်ခင်ဗျာ။
တော့ကြနေမနေ့ကနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကျော်ကျော်တင်လို့ကြီးညာပေးသွားကြတာပါ။အခုကစားပြီးမြန်မာပြည်ဆိုင်ရာသတင်းလွှာတွေစက်တိုက်နားဆင်ရပါမယ်ရှင်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ဟာကြာသာပတိနေ့ကရခိုင်ပြည်နယ်အတွင်းပြည်ပက္ခဖြစ်ခဲ့တဲ့ဒေသတွေကိုသွားတဲ့ခီးစဉ်ဟာကောင်းမွန်တဲ့ခီးစဉ်ဖြစ်ကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မှုဟောင်းပရက်စလီလာကလပ်ကပြောကြားခဲ့ပါတယ်။တစ်ချိန်တည်းမှာပဲရခိုင်ပြည်နယ်အတွင်းဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေအကြောင်းဒီခီးစဉ်အတွင်းထည့်သွင်းပြောကြားခဲ့ခြင်းမရှိတဲ့အပေါ်ဝေဖန်ပြောဆိုမှုတွေလည်းရှိနေပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ရခိုင်ပြည်နယ်ခီးစဉ်အကြောင်းနိုင်ငံတကာကတုံ့ပြန်ချက်တွေကိုကိုဇော်ဝင်းလိုင်ကစူးစီးတင်ပြပေးထားပါတယ်ရှင်
။ဒေါအောင်ဆန်းစုကြည်ဟာအကြမ်းဖက်မှုတွေတကြောပြန်ဖြစ်ပေါ်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကုန်းသွယ်ရေးဇုံတို့ကိုနိုဝင်ဘာလ၂ရက်နေ့ကကြိုတင်ကြေညာထားခြင်းမရှိဘဲတွားရောက်ခဲ့တာပါ။ခီးစဉ်အတွင်းနှစ်ဖက်လူမှုအတန်းဝိုင်းအနေနဲ့တွေ့ဆုံခဲ့သလိုအကြမ်းဖက်မှုတွေကြောင့်ပျက်စီးသွားခဲ့တဲ့ကျေးရွာတွေပြန်လည်ထူထောင်ရေးလုပ်ငန်းတွေနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေကိုတွားရောက်ကြည့်ရှုခဲ့ပါတယ်။ဒီခီးစဉ်ပေါ်အမြင်အမျိုးမျိုးရှိနေကြတဲ့အထက်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မှုဟောင်းပရစ်စီလာကလပ်ကတော့အပြုသဘောဆောင်တဲ့အမြင်မျိုးရှိပါတယ်
။ Well, I think it was excellent. It was an excellent idea. I also understand why she didn't go earlier.
because it hasn't been safe. ကျမထင်တော့ဒါဟာကောင်းမွန်တဲ့ခီးစဉ်ဖြစ်တယ်လို့ကောင်းတဲ့အကြံဉာဏ်လည်းဖြစ်ပါတယ်။ဒေါန်ဆန်းစုကြည်နေနဲ့အစောပိုင်းကရခိုင်ပြည်နယ်ကိုဘာကြောင့်မတော်တဲ့ဆိုတာကိုကျမနားလည်ပါတယ်။ဘာဖြစ်လို့လဲဆိုတော့အဲ့ဒီဒေတာဟာဘေးကင်းလုံခြုံမှုမရှိလို့ဖြစ်ပါတယ်။တိုင်းပြည်ခေါင်းဆောင်တယောက်ကိုလုံခြုံမှုမရှိတဲ့ဒေတာကိုသွားခန့်ယူထုံးစံမရှိပါဘူး။သူမဟာတန်မှန်အယက်သားတူမဟုတ်ပါဘူး။ဒါပေမဲ့ဒါဟာမှန်ကန်တဲ့သတင်းစကားပါလိုက်တဲ့ခီးစဉ်လည်းဖြစ်ပါတယ်။လူတွေကလည်းသူမကိုတွေ့ရတဲ့အတွက်ပြောရှင်းနေကြပုံရပါတယ်။အဲ့ဒီဒေတာမှာဖြစ်သွားခဲ့တဲ့အခြေအနေတွေကြောင့်ကြီးမားတဲ့စာနာမှုဆိုင်ရာအချက်အသေးကြီးပြည်လဲရေးအတွက်အယက်သားအစိုးရကဥဆောင်လုတ်ကင်နေတယ်ဆိုတာကိုလည်းဒီခီးစဉ်ကနေဒေါန်ဆန်းစုကြည်ကပြသလိုက်တာလည်းဖြစ်ပါတယ်
။ဒေါန်ဆန်းစုကြည်အနေနဲ့ကတော့ရခိုင်ပြည်ပခကိုအပြန်အလှန်ပြောဆိုညှင်းခုံနေမဲ့အစားအလုံးနဲ့တက်တည်ပြဖို့စိတ်ပိုင်းဖြတ်ထားပုံရတယ်လို့သူ့အနေနဲ့ယူဆကြောင်းလဲပရစ်စီလာကလပ်ကပြောပါတယ
်။ You know, I met with her recently. I've discussed this with her.And she told me that fighting the international criticism of her with words.
ကျမမကြသေးခင်တုန်းကပဲဒေါန်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပြီးဒီကိစ္စကိုဆွေးနွေးဖြစ်ခဲ့ပါတယ်။သူမပေါ်နိုင်ငံတကာရဲ့ဝေဖန်ပြောဆိုမှုတွေကိုစကလုံးတွေနဲ့ပြန်ပြီးတိုက်ခိုက်ဖို့ကမဖြစ်နိုင်တဲ့အတွက်အလုံးနဲ့ပဲတက်တည်ပြမယ်လို့ဒေါန်ဆန်းစုကြည်ကကျမကိုပြောပြခဲ့ပါတယ်။သူမအနေနဲ့လှုပ်တင်တာတွေကိုလှုပ်ဆောင်နေတယ်လို့လည်းကျမထင်ပါတယ်။ရခိုင်ပြည်နယ်ရင်းကထွက်ပြေးသွားကြသူတွေဘေးကင်းလုံခြုံစွာနေရပ်ပြန်လာနိုင်တဲ့အခြေအနေမျိုးဖြစ်လာအောင်သူမအနေနဲ့လှုပ်ဆောင်နေပါတယ်။အဲ့ဒီဒေသမှာနေထိုင်ကြသူတွေအားလုံးရဲ့အခြေအနေတွေတိုးတက်ကောင်းမွန်လာဖို့အတွက်ရေရှည်စီမံကိန်းချပြီးဆောင်ရွက်နေတယ်လို့ထင်ပါတယ်။ဒါပေမဲ့အဲ့ဒီအတွက်အချိန်တွေအများကြီးယူရပါလိမ့်မယ်။ဘာဖြစ်လို့လဲဆိုတော့အဲ့ဒီလိုဖြစ်ဖို့အတွက်ဒေသခံတွေအားလုံးကစိတ်ထဲနှလုံးသားထဲကနေထောက်ခံကြဖို့လိုအပ်တဲ့အတွက်ဖြစ်ပါတယ်။ဘာသာရေးကြောင့်ဖြစ်တဲ့ပဋိပက္ခဒီတဲ့ပိုးပြီးကြီးထွားလာစေမဲ့စစ်တပ်ကဝေဖန်ပြောဆိုတာမျိုးကိုလည်းသူမအနေနဲ့လှုပ်လို့မရပါဘူး။ဒါပေမဲ့ဒီအစီအစဉ်အောင်မြင်မှုအတွက်သူမအနေနဲ့စစ်တပ်ရဲ့ထောက်ခံမှုရရှိဖို့တော့လိုအပ်ပါတယ်
။ဒေါန်ဆန်းစုကြည်ရဲ့ရခိုင်ခီးစဉ်အပေါ်အပြုသဘောဆောင်တဲ့အမြင်ရှိသလိုပဲ ဒီခီးစဉ်အတွင်းသူမအနေနဲ့ရခိုင်ပြည်နယ်အတွင်းစစ်တပ်ကကျူးလွန်ခဲ့တဲ့အကြမ်းဖက်မှုတွေအကြောင်းအိမ်တွေမိရှုခံရတဲ့အကြောင်းပြောဆိုတာမျိုးမရှိခဲ့ဘူးလို့ HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကအာရှရေးရာညွှန်ကြားရေးမှူး Brett Adams ကပြောပါတယ
် Did Aung San Suu Kyi acknowledge any of the army's abuses? Did she
တောင်ဆန်းစုကြည်နေတဲ့စစ်တပ်ကကျူးလွန်ခဲ့တဲ့လုပ်ရက်တွေကိုအတိမတ်ပြုပြောဆိုတာရွာလုံးကျွအိမ်တွေမိရှုခံခဲ့ရတဲ့အကြောင်းစစ်တပ်ကတပ်ဖြတ်ခဲ့တာတွေဘင်္ဂလားဒေ့ရှ်ဘက်ကိုလူတွေ6သိန်းလောက်ထွက်ပြေးအောင်စစ်တပ်ကမောင်းထုတ်ခဲ့တာအဲ့ဒီအတွက်သူ့အနေနဲ့တောင်းပန်ခဲ့တာကျူးလွန်မှုတွေကိုစုံစမ်းစစ်ဆေးပေးမယ်လို့ကြေညာခဲ့တာသူမြန်မာနိုင်ငံမှာအချင်းကြာနေစဉ်ကာလတွေတုန်းကသူ့အတွက်ကူညီလှုပ်ဆောင်ပေးခဲ့ပြီးတော့သူ့ကိုအင်တန်လေးစားကြတဲ့တခြားနိုင်ငံကခေါင်းဆောင်တွေရဲ့စိုးရိမ်မှုတွေကိုထုတ်ဖော်ပြောဆိုခဲ့တာတွေမရှိခဲ့ပါဘူးသူကိုကမ္ဘာကောင်းဆောင်တူအဖြစ်အတိမတ်ပြုစေခြင်းနဲ့သူ့ရဲ့ဂုံတိုက်ခါကိုထိမ့်သိမ်းထားလို့ရဆိုရင်သူ့အနေနဲ့နှစ်ဖက်စလုံးနဲ့အဆင်ပြေအောင်ခြံစည်းရိုးပေါ်ရက်နေတာမျိုးမလုပ်သင့်တော့ပါဘူးဒီလိုဆက်လုပ်နေလို့မရတော့ပါဘူးလက်ရှိဖြစ်ပေါ်နေတဲ့အခြေအနေမျိုးမှာကျင့်ဝတ်တိုက်ခါရတိကျပြတ်သားဖို့လိုအပ်ပါတယ်အတိုက်ခံဘွားတုံးကတော့ဒေါန်ဆန်းစုကြည်အနေနဲ့ကျင့်ဝတ်တိုက်ခါပိုင်းရတိကျပြတ်သားခဲ့ပါတယ
်အခုလိုပဋိပက္ခဖြစ်နေတဲ့ကာလမျိုးမှာဒေါန်ဆန်းစုကြည်အနေနဲ့ခေါင်းဆောင်မှုမပြတ်တနိုင်တဲ့အပေါ်စိတ်ပြည့်မိကြောင်းလဲBrett Adams ကပြောပါတယ
် We remain deeply disappointed in her lack of leadership. Her defenders say that she's in a difficult situation while 600
သူနေနဲ့ခေါင်းဆောင်မှုမပြနိုင်တဲ့အပေါ်မှာကျွန်တော်တို့အင်မတန်စိတ်ပျက်မိပါတယ်။သူ့ကိုထောက်ခံသူတွေကတော့သူဟာအကြက်တဲနဲ့ရင်ဆိုင်နေရတယ်လို့ပြောကြပါတယ်။ဒါပေမဲ့ရိုဟင်ဂျာတွေဟာသူ့ထက်ပိုပြီးတော့ကြက်တဲတဲ့အနေအထားမှာရောက်နေကြတာပါ။သူ့နေနဲ့ဘယ်လိုရပ်တည်မလဲဆိုတာကိုတိတိကျကျပြသဖို့အချိန်ရောက်ပါပြီ။ပြီးတော့ဒုက္ခသည်တွေဘေးကင်းလုံခြုံစွာနေရပြန်လာခွင့်ရပြီးတော့တရားဥပဒေရရေးယူမှုလည်းရှိသင့်ပါတယ်
။ရခိုင်ပြည်နယ်အတွင်းပဋိပက္ခဖြစ်ခဲ့တဲ့ဒေသတွေပြန်လည်တည်ဆောက်ရေးလုပ်ငန်းတွေကိုတိုင်းနယ်ပြည်နယ်အလိုက်ဒေသခွဲပြီးကူညီလှုပ်ဆောင်ကြဖို့ညွှန်ကြားထားပါတယ်။ဒေါန်ဆန်းစုကြည်ဟာရခိုင်ပြည်နယ်ကပဋိပက္ခဖြစ်ခဲ့တဲ့ဒေသတွေကိုကြာသပတေးနေ့မှာနေချင်းပြန်တွားရောက်ခဲ့တာဖြစ်ပါတယ်။ခီးစင်မှာဒေါန်ဆန်းစုကြည်နဲ့အတူပြည်နယ်နဲ့တိုင်းဒေသကြီးတွေကပြန်လည်တည်ဆောက်ရေးတာဝန်ခံတွေအပြင်ရခိုင်ပြည်နယ်ပြန်လည်ထူထောင်ရေးအတွက်ကူညီလှုပ်ဆောင်ပေးကြမယ်စီးပွားရေးလုပ်ငန်းရှင်တွေလည်းလိုက်ပါသွားကြတာဖြစ်ပါတယ်ခင်ဗျာ။
ကိုယ်စားဝင်လိုင်းပြောပြသွားတာပါရှင်အဲ့ဒီလိုအကျန်းဖက်တိုက်ခိုက်မှုကြုံခဲ့ရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသကဟိန္ဒူဘာသာဝင်တွေကတော့နောက်တစ်ကြိမ်အကျန်းဖက်တိုက်ခိုက်ခံရမှာဆိုတဲ့အတွက်မိမိတို့ကျေးရွာတွေမှာမပြန်လို့ကြဘူးလို့ပြောပါတယ်သူတို့အနေနဲ့မြန်မာနိုင်ငံတည်းကဗုဒ္ဓဘာသာဝင်အများစုရှိရာလုံခြုံစိတ်ချရတဲ့မြို့တွေမှာဒါမှမဟုတ်သူတို့နဲ့မျိုးနွယ်တူအိန္ဒိယနိုင်ငံမှာပြောင်းရွှေ့အခြေချလို့တဲ့စန္ဒာရှိကြောင်းပြောပါတယ် VOA သတင်းတောက်မာရက်စ်ဟဆိုင်ပေးပို့ထားတဲ့သတင်းလွှာကိုကိုညံဝင်းအောင်ကပြောပြမှာပါရှင
်ပြီးခဲ့တဲ့ဩဂုတ်လတည်းအာစာလို့ခေါ်တဲ့ရင်ဂျာအကျန်းဖက်အုပ်စုကရခိုင်ပြည်မြောက်ပိုင်းမှာရှိတဲ့လူညုံရေးကင်းစခန်း30လောက်ကိုဝင်ရောက်တိုက်ခိုက်ပြီးနောက်ပိုင်းအဲ့ဒီဒေသကရင်ဂျာမွတ်စလင်တွေနဲ့အတူဟိန္ဒူဘာသာဝင်တွေလည်းအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုထွက်ပြေးခိုလုံခဲ့ကြတာပါရခိုင်ပြည်နယ်မှာနောက်တစ်ကြိမ်အကျန်းဖက်တိုက်ခိုက်မှုဖြစ်လာမှာဆိုတဲ့အတွက်သူတို့ရဲ့နေရာရင်ကျေးရွာတွေမှာပြန်နေခြင်းနဲ့ဆန္ဒမရှိဘူးလို့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကိုရောက်နေတဲ့ဟိန္ဒူဘာသာဝင်တွေကပြောပါတယ်ဩဂုတ်လအကျန်းဖက်တိုက်ခိုက်မှုအပြီးတလအကြာမှာဟိန္ဒူဘာသာဝင်တွေကိုအစုလိုက်အပြုံလိုက်မြှုပ်ထားတဲ့ဟိန္ဒူရုပ်အလောင်း45ခုကိုနေရာ3ခုမှာမြန်မာလူညုံရေးတပ်ဖွဲ့ဝင်တွေကရှာဖွေတွေ့ခဲ့ပါတယ်။ဒီအဖြစ်အပျက်တွေကြောင့်သူတို့ကိုဗုဒ္ဓဘာသာဝင်အများစုရှိတဲ့မြို့တွေမှာနေရာချထားပေးဖို့မြန်မာအစိုးရကစီစဉ်မပေးဘူးဆိုရင်တော့သူတို့အနေနဲ့အိန္ဒိယနိုင်ငံကိုရွှေ့ပြောင်းလို့ကြောင်းဗိုလ်လီဘဇားရွာကအသက်52နှစ်အရွယ်စန္ဒစီယာလိုလီမိုဟန်စေးကပြောပါတယ
်ရတာရှိလာမြန်အားရံဆန်တင်လာအားရကလေးအားဖာရနောရကောအားမတ်ဒလာကအားတူဆိုင်တဲ
့ရခိုင်ပြည်နယ်အတွင်းကျွန်တော်တို့နေခဲ့တဲ့ကျွော်ရီကဟိန္ဒူတွေအတွက်ဘလို့မှလုံခြုံမှုမရှိတော့ပါဘူးမြန်မာစိုးရကသာကျွန်တော်တို့ကိုရန်ကုန်လိုနေရာမျိုးမှာပြောင်းရွှေ့နေရာချထားပေးမယ်ဆိုလို့ရှိရင်ကျွန်တော်တို့ပြန်ဖို့အသင့်ရှိပါတယ်လုံခြုံစိတ်ချရတဲ့ဒေသမှာနေရာချထားပေးဖို့မြန်မာစိုးရကမကူညီနိုင်ဘူးဆိုရင်တော့ကျွန်တော်တို့အိန္ဒိယနိုင်ငံမှာပဲသွားနေကြမှာလေအိန္ဒိယနိုင်ငံကလည်းကူညီလိမ့်မယ်လို့မျှော်လင့်ရပါတယ်
ရခိုင်ဒေသအကြမ်းဖက်မှုတွင်ဟိန္ဒူဘာသာဝင်60ကျော်အသက်ခံရပြီးဒါဟာအာဆာအဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့မြန်မာအစိုးရကပြောနေပေမဲ့သူတို့အဖွဲ့ဟာအရသားတွေပေါ်ပြစ်မှတ်ထားတိုက်ခိုက်တာမျိုးမရှိဘူးလို့အာဆာအဖွဲ့ကညင်းတာပါတယ်။ဩဂုတ်လ25ရက်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခြင်းကစပြီးဘင်္ဂလားဒေ့ရှ်နိုင်ငံထဲထွက်ပြေးဝင်လာတဲ့ရိုဟင်ဂျာမွတ်စလင်6သိန်းကျော်ထဲမှာဟိန္ဒူဘာသာဝင်က800လောက်ရှိတာပါ။အဲ့ဒီဟိန္ဒူတွေဘင်္ဂလားဒေ့ရှ်နယ်စပ်ကိုရရောက်ချင်းပါပဲ။သူတို့မိသားစုဝင်တွေနဲ့ဆွေမျိုးသားချင်းတွေကိုမြန်မာလူညုံရေးတပ်နဲ့လက်နက်ကင်ဗုဒ္ဓဘာသာရခိုင်တွေကတတ်တာပါလို့ဘင်္ဂလီသတင်းတောက်တွေကိုပြောခဲ့ပေမဲ့နောက်ပိုင်းမှာလေးသံပြောင်းသွားကြပါတယ်။သူတို့ဟိန္ဒူတွေကိုမြန်မာလူညုံရေးတပ်နဲ့ဒေသခံရခိုင်တွေတတ်တာပါလို့ခုတော့ဘယ်ဟိန္ဒူဒုက္ခသည်ကမှမပြောကြတော့ပါဘူး။ဒ တချို့ကတော့ဟိန္ဒူတွေကိုလာတတ်သူတွေဟာရိုဟင်ဂျာစစ်သွေးကြွားတွေဖြစ်တယ်လို့ပြောပေမဲ့တချို့ကြတော့အကျန်းဖက်တပ်ဖြတ်သူတွေဟာမျက်နှာစီးရတာမို့ဘယ်သူတွေမှမသိနိုင်ဘူးလို့ပြောပါတယ်ရိုဟင်ဂျာစစ်သွေးကြွားတွေဆက်ပြီးလှုပ်ရှားနေစေမို့ဟိန္ဒူတွေအတွက်အန္တရာယ်ရှိစေပဲလို့ချေကုံချူရီယာသားဟိန္ဒူတို့ကတဲ့နရန်ဂျန်ရူဒရာကပြောပါတယ
်ခလာဘတ်တုံကီဒီအာရုံကီဒီလေအာရတ်ဒေဒော်လာကေဒီအိုစီယေဒွန်ဟိန္ဒူဟာရီဗလာယေအာရုဟာရီဗလာယေမတ်တန်အတေးပိုလာကေ
အေးရိုဟင်ဂျာတွေကကျွန်တော်ရွာသားတွေကိုခုထိချိန်ချောင်းနေတော့မှာပဲသူတို့ကဟိန္ဒူတွေကိုတတ်တယ်ကျွန်တော်တို့ကိုရွာကိုပြန်မယ်ဆိုရင်သူတို့ကကျွန်တော်တို့ကိုတတ်လိမ့်မယ်တော့မှာကရဲလဲမရှိဘူးစစ်တပ်လည်းရှိတာမဟုတ်ဘူးဆိုတော့ကျွန်တော်တို့ဘယ်လိုလုပ်ရွာပြန်ရဲမလဲဗျာရန်ကုန်မြို့လိုနေရာမျိုးမှာနေခွင့်ရရင်တော့စိတ်ထက်လုံးကြုံတာပေါ့အိန္ဒိယနိုင်ငံကိုတောက်ွင့်ရမယ်ဆိုရင်လည်းကျွန်တော်တို့အေးအေးဆေးဆေးနေနိုင်မှာပ
ါနောက်ထပ်ဟိန္ဒူဒုက္ခတဲ့တူဖြစ်တဲ့မီလွန်စစ်ကလည်းသူတို့ဟိန္ဒူတွေကိုရင်ညာစစ်သွေးကြော်တွေကတတ်တာပါလို့ပြောပြီးအခုချိန်ထိချင်းချောက်ခံနေရစေပဲလို့ပြောပါတယ်
ara sardashi tara se sandiyo ara se hamada hana bine bigun shu shanti ase ya lai solar tara phiri lachu
bangladesh pe karo evo jibin ne so bime myama nangain ga ku nangain so ro myama pi go be pyan chin ma de el yakin lo kho de rohingya sit twi jwa ri ga chanaru ni ga de data twai che ya phyaw ni ja da ba myama su ya ga da sit twi da ma mho yangon lo niya myo ma niya cha tha pe me so yin pyan mo a sin de ma be
bangladesh pe yauk la ja de hindu dukkha de ri de ga အနီကန်ဒါဆိုသူနဲ့တွေ့ဆုံမေးမြန်းခွင့်ရခဲ့တဲ့ဒါကာမြို့အခြေစိုက် New Age သတင်းဌာနသတင်းတောက်နူရူအစ္စလမ်ကသူ့အတွေ့အကြုံကိုပြောပြပါတယ်
When I met her again in Cox's Bazar around the middle of September, she said that she could not identify the killers of her husband and other relatives.
မြမစစ်သားတွေကသူ့ယောက်ျားနဲ့ဆွေမျိုးခုနှစ်ယောက်ကိုတတ်ခဲ့တယ်လို့ Anika Da က August 28ရက်နေ့မှာကျွန်တော်ကိုပြောခဲ့တယ်။နောက်တစ်ခါ September လလေတဲ့ Cox's Bazar မှာသူနဲ့ပြန်တွေ့တော့သူ့ယောက်ျားကိုတတ်တဲ့သူတွေဟာမျက်နှာဖုံးနဲ့မှသူတေချာမသိဘူးလို့ပြောပြန်ရော Hindu တွေကိုတတ်တဲ့သူတွေဘယ်သူတွေလဲဆိုတာအခုချိန်ထိဗဟေသီဖြစ်နေတော့မှာပဲ။
အနီကန္ဒါဟာနောက်ပိုင်းမြန်မာနိုင်ငံလေးကိုပြန်ဝင်လာတဲ့ဟိန္ဒူအမျိုးသမီး၈ဦးတည်းကတူဦးဖြစ်ပြီးဟိန္ဒူတွေကိုရင်ညာစစ်သွေးကြော်တွေကတတ်တာပါလို့မြန်မာမီဒီယာတွေကိုပြောသူလည်းဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းမှာရှိတဲ့ရင်ညာတွေကတော့ဟိန္ဒူဒုက္ခသည်တွေဟာမြန်မာအစိုးရကိုမျက်နှာကြိုသွေးကျင်တဲ့အတွက်ရင်ညာစစ်သွေးကြော်တွေပေါ်အပြစ်ပုံချပြီးလိန်ပြောနေတာသာဖြစ်တယ်လို့ဆိုပါတယ်။ရခိုင်မြောက်ပိုင်းနေပြည်တော်ရှင်လင်းဖြစ်စဉ်အတွင်းမြန်မာစစ်တပ်ရဲ့လက်ချက်နဲ့ဒေသခံတွေတည်ခဲ့ရတယ်ဆိုတဲ့ဆူဆွေးချက်နဲ့ပတ်သက်လို့တော့မြန်မာစစ်တပ်ဘက်ကညှင်းဆူထားပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပြောပြသွားတာပါရှင်။အခုနိုင်ငံတကာသတင်းလွှာတွေဘက်ကိုအလှည့်ပေးပါတော့မယ်။ EU ဥရောပသမဂ္ဂတွေကနေဗြိတိန်နိုင်ငံခွဲထွက်သွားပြီးတဲ့နောက်ပိုင်းဂျာမနီနဲ့ဩစတြေးလျနိုင်ငံတွေမှာကျင်းပတဲ့ရွေးကောက်ပွဲတွေစပိန်ကတလူးနီးယားဒေသတည်ကြခွဲထွက်ရေးပြဿနာအီတလီနိုင်ငံမြောက်ပိုင်းမှာလူရုမဲစန္ဒခံယူပွဲကျင်းပခဲ့တာတွေကိုထောက်ပြပြီးဥရောပသမဂ္ဂကြီးပြိုကွဲတော့မဲ့အခြေအနေကြုံနေပြီလားဆိုတာကိုလေ့လာသုံးသပ်သူတွေကြားမေးခွန်းတွေပို့ထုတ်လာကြပါတယ်ကက်တလူးနီးယားဒေသတီချာခွဲထွက်ရေးနဲ့ပတ်သက်လို့စပိန်ဗဟုအစိုးရနဲ့ကက်တလူးနီးယားဒေသအစိုးရကြားတင်မာမှုတွေအထူးသဖြင့်ဥရောပပါသမကရဲ့အနာဂတ်ကိုချိန်ချောက်သလိုဖြစ်လာနေတာပါဥရောပရဲ့နိုင်ငံရေးအခြေအနေအလားအလာတွေနဲ့ပတ်သက်လို့ VOA သတင်းတောက် Yun Vyachevsky ကကြွမ်းကျင်ပညာရှင်တချို့ကိုမေးမြန်းထားတာကိုတော့ Mark Computer ကအပြည့်အစုံတင်ပြပေးပါမယ်ရှင
်ကက်တလိုနီးယားဒေသတည်ကြလွတ်လပ်ရေးတောင်းဆိုမှုနဲ့ဒီအပေါ်စပိန်ဘဟုအစိုးရရဲ့တုံ့ပြန်မှုတွေဟာ EU ဥရောပသမကအတွင်းညှို့ညွတ်ရေးကိုထိခိုက်ပြိုကွဲစေတဲ့အခုနောက်ဆုံးဖြစ်ပေါ်လာတဲ့ပြဿနာတစ်ရပ်ပဲဖြစ်ပါတယ်ဥရောပသမကပြိုကွဲသွားနိုင်တဲ့အကြောင်းချက်တွေရှိနေတယ်လို့လုံခြုံရေးမူဝါဒဆိုင်ရာလေ့လာသုံးသပ်သူ Christopher Hall ကပြောပါတယ
် I think first of all you have the refugee crisis and that I think that that's done a lot to polarize the countries internally and secondly I'd say
ပထမဆုံးတစ်ချက်ကဒီနိုင်ငံတွေအတွင်းမှာကွဲလွဲမှုတွေအများကြီးဖြစ်စေတဲ့ဒုက္ခတွေကြီးပြဿနာဒုတိယချက်ကတော့ဆင်လာ Marx ဘဝတီပြဿနာလို့ကျွန်တော်ပြောချင်ပါတယ်ဒါကဥရောပလူမှုတိုင်ဝမ်ခုတ်ကပ်လေးထဲမှာဆန်တစ်ခုလို့ဖြစ်နေတာပါအမေရိကန်ပြည်ထောင်စုမှာလည်းဒါမျိုးရှိပါတယ်အများပြောနေတာကတော့လက်မခံညင်ကြပါနဲ့ကုသနိုင်ငံအရေးမှန်မှန်ကန်ကန်လုံနိုင်သူတွေဆိုပြီးတော့ခံယူထားတာပါတတိယချက်ကတော့ရုရှားပါရုရှားကဥရောပပြိုကွဲအောင်လို့ကြိုးစားနေတယ်လို့ပဲသူတို့ရဲ့ကြိုးပမ်းမှုတွေဒီစိတ်တစ်ပိုင်းအောင်မြင်နေတာကလည်းစိတ်မကောင်းစရာပ
ါဒါပေမဲ့အမေရိကန်တပ်တမန်ဟောင်းဒွန်ချန်ဆန်လိုတခြားပုဂ္ဂိုလ်တွေကလည်းအခုကွဲလွဲမှုတွေဟာဒီစိတ်တစ်ပိုင်းအဖြစ်မသိနားမလည်မှုတွေကြောင့်ဖြစ်ရတာလို့ဆိုပြီးဒါကိုရုရှားကအခွင့်ကောင်းယူအသုံးချနေတာလို့ဆိုပါတယ်
The average European is unsatisfied with the European project because of immigration, because of economic problems, for example.
EU ရဲ့လုံဆောင်ချက်တွေကိုဥရောပပြည်သူအများစုကသဘောမချကြပါဘူး။လူဝင်မှုကြီးကြပ်ရေးနဲ့စီးပွားရေးဆိုင်ရာပြဿနာတွေကြောင့်မှာ Brussels အခြေစိုက် EU ဌာနချုပ်ကသူတို့ရဲ့စိုးရိမ်ချက်တွေကိုအလေးမထားကြဘူးလို့ယူဆကြတယ်လို့ဒီအခြေအနေကရုရှားအတွက်အခွင့်အကောင်းယူလို့ကောင်းတဲ့အနေအထားဖြစ်သွားစေပါရဲ့။
မ ကြခင်ကစစ်တမ်းတွေအရာဥရောပသမဂ္ဂအထွေမှာကွဲလွဲမှုတွေကိုဖော်ပြနေပါတယ်။ EU ရဲ့လုပ်ငန်းတွေကိုအိုင်ယာလန်ပြည်သူအများစုကအကြီးကျယ်ထောက်ခံနေချိန်မှာအီတလီနဲ့ဂရိနိုင်ငံတွေကပြည်သူအများစုကတော့ EU အဖွဲ့ဝင်ဖြစ်လို့သူတို့အထွတ်အကျိုးမြတ်သိမရှိလာဘူးလို့ပြောနေကြတာပါ။ဒီတော့တွင်မှာပဲရုရှားထောက်လှမ်းရေးတွေကကတလိုနီးယားဒေသမှာရုရှားလွှမ်းမိုးမှုတိုးလာအောင်အလေးထားလှုပ်ဆောင်နေတယ်လို့အယ်မူဒိုသတင်းစာကစပိန်သတင်းထောက်ပါဘလိုပါရိုကပြောပါတယ်
။ Russian media outlets and also individuals from WikiLeaks linked to Russia one way or another they are all of a sudden becoming experts in the Catalonia.
ရုရှားသတင်းမီဒီယာတွေရုရှားနဲ့တနည်းတစ်ခုဆက်ဆက်နေတဲ့ WikiLeaks website ကလူပုဂ္ဂိုလ်တွေအလုံးဟာအခုခါကက်တလိုနီးယားအရေးကျွမ်းကျင်ပညာရှင်တွေဖြစ်လာပါတယ်။ရုရှားရဲ့လွှမ်းမိုးမှုကမတူတဲ့ပုံစံတစ်ခုနဲ့ကြီးထွားလာနေတာပါ။တစ်ဖက်မှာအမျိုးသားရေးအင်အားစုတွေရဲ့လွှမ်းမိုးမှုအကောင့်နေတဲ့အချင်းတဖက်မှာလည်းလက်ဝဲရင်းနဲ့လက်ရရင်းအင်အားစုတွေရဲ့ဖိအားတွေကလည်းရှိနေတာပါဒီအခြေအနေတွေပို့ပြီးတော့ဆိုးလာအောင်ရုရှားကလုပ်နေပါတယ်လက်ရှိဥရောပကအာဏာဖွဲ့စည်းပုံမှာအပြန်အလှန်ဆန့်ကျင်နေကြတဲ့အင်အားစုတွေအလုံးကိုသွေးထိုးပေးနေတာပါပဲ
ကက်တလိုနီးယားရေးနဲ့ပတ်သက်လို့ဥရောပကော်မရှင်အနေနဲ့ကတော့အရင်တိုင်းရပ်တည်နေစေဖြစ်ပါတယ်စပိန်ဘူအစိုးရကသာအတိမတ်ပြုဆက်ဆက်မယ်လို့ပြောဆိုထားတာပါစပိန်ဝန်ကြီးချုပ်မာရီယာနိုရီဂျွိုင်းကကတလိုနီးယားလွှတ်တော်ကိုဖျက်သိမ်းပြီးတော့ဒီဇင်ဘာလ21ရက်နေ့မှာကတလိုနီးယားရွေးကောက်ပွဲကိုအစောတလင်ကျင်းပသွားဖို့တောင်းဆိုထားပါတယ်ရှင်
။မခင်ပြထွေးပြောပြသွားတာပါရှင်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာနောက်သတင်းပတ်အတွင်းတရုတ်နိုင်ငံကိုပထမဆုံးကျင်းသွားရောက်မှာဖြစ်ပြီးဒါဟာအာရှဒေသခရီးစဉ်မှာအရေးပါတဲ့ခရီးတစ်ထောက်ဖြစ်ပါတယ်။တရုတ်ခီးစဉ်အတွင်းဆွေးနွေးမဲ့ထဲမှာမြောက်ကိုရီးယားရေးနဲ့ကုန်သွယ်ရေးတို့ဟာအဓိကကိစ္စရပ်တွေဖြစ်ပါလိမ့်မယ်။ဒီခီးစဉ်ကနေအရေးပါတဲ့ရလက်တွေထွက်လာနိုင်မယ်လို့တရုတ်တာဝန်ရှိသူတွေကအခိုင်အမာပြောကြပေမဲ့တရုတ်နိုင်ငံကလေလာတုံသက်သူတွေကတော့ဒါဟာသမ္မတထရမ့်ရဲ့ချင်းကပ်ပုံပေါ်မူတည်လိမ့်မယ်လို့ပြောကြပါရတယ်။ VOA သတင်းတောက်ဘေကျင်းမြို့တော်ကနေပေးပို့ထားတဲ့သတင်းလွှာကိုကိုကျော်ကျော်သိန်းပြောပြမှာပါရှင်။
ဒီနေ့အစောပိုင်းကဖလော်ရီဒါပြည်နယ်မှာသမ္မတထရမ့်နဲ့တရုတ်ခေါင်းဆောင်ရှီဂျင်ပင်တို့ပထမဆုံးကြိမ်တွေ့ခဲ့ပြီးကြတဲ့အခါဆိုရင်အပြောင်းလဲအတော်များများရှိခဲ့ပြီးတယ်လို့မပြောင်းလဲသေးတာတွေကလည်းရှိနေပါသေးတယ်။ကုန်သွယ်ရေးကကိစ္စရက်ကြီးအဖြစ်ရှိနေစေပါ။တရုတ်နဲ့ကုန်သွယ်ရေးမှာအမေရိကန်ရဲ့လူငွေပြမှုဟာစိတ်မသက်မသာဖြစ်စရာဆိုးရွားတဲ့ကိစ္စပဲလို့ခီးစဉ်မဆခင်ရက်ပိုင်းမှာပဲသမ္မတထရမ့်ကပြောထားပါတယ်။နှစ်နိုင်ငံဆက်ဆံရေးမှာမြောက်ကိုရီးယားအရေးကထိတ်တန်းကိုရောက်လာပါတယ်။မြောက်ကိုရီးယားကိုထိန်းချုပ်ရေးပိုလုပ်ဖို့ခီးစဉ်အတွင်းသမ္မတထရမ့်ကတရုတ်ကိုဖိအားပေးပါလိမ့်မယ်။မြောက်ကိုရီးယားအပေါ်ချမှတ်ခဲ့မှုတို့များအပြင်းထန်ဆုံးတံခတ်အရေးယူမှုတချို့ကိုတရုတ်ကထောက်ခံထားပြီးဖြစ်တာကြောင့်ဘာထက်လုံနိုင်မလဲဆိုတာအကန့်အသတ်ရှိတယ်လို့တရုတ်လိလာသူတွေကသုံးသပ်ပါတယ
် China called and to launch some you know also limited but still more substantial
ဒီစီးပွားရေးနဲ့ငွေကြေးကဏ္ဍကိုမထိခိုက်စေမဲ့အကန့်အသတ်ရှိတော်ညာပမာဏကြီးမားတဲ့ကုန်သွယ်ရေးလိုက်လျောမှုတွေတရုတ်ကမစ္စတာထရမ့်ကိုပေးနိုင်ပါတယ
်မော်စီဒွန်ပြည်ထောင်ကဆိုရင်တရုတ်မှာအာဏာအရှိဆုံးခေါင်းဆောင်အဖြစ်မကြသေးခင်ကမှဖြစ်လာတဲ့ရှီဂျင်ပင်ကဝန်ကျင်ကောင်ဖန်တီးပြီးသူဟာကမ္ဘာအအောင်မြင်ဆုံးခေါင်းဆောင်ဆိုတာပြလိမ့်မယ်လို့ရှီရင်ဟောင်းကပြောပါတယ
် But also China and want to persuade Mr. Trump that do not to launch so much and so constant
မြောက်ကိုရီးယားကိုစီးရဲရတိုက်ခိုက်မယ်ဆိုတဲ့ချင်းချောက်မှုမျိုးတွေစိတ်ကြီးဒီဇိုင်းမှမပြောအောင် Mr. Trump ကိုတရုတ်ကနားချခြင်းပါတယ်ဒီလိုပြောတာကတံပြန်တက်ရောက်ပြီးကင်ဂျုံဦးကနျူကလ িয়ার နဲ့ဒုံးကျည်ဆန့်သက်တာတွေပိုလုလောက်အောင်တွန်းတယ်လို့ဖြစ်စေပါတယ်
ပေကျင်းမြို့ကန်တွေကြားမှာတော့မြောက်ကိုရီးယားကတရုတ်နဲ့ဒေသတွင်းမှာချင်းချောက်မှုဖြစ်နေတာကိုစိုးရိမ်သူတွေရှိပါတယ်ဒီထဲမှာငွေကြေးကန်တာဝန်ထမ်းတူဖြစ်တဲ့လူလဲအပါဝင်မှာ
那么他诉求是什么我们能不能通过和平的方式满足他的诉求或者说如果这个人一定要这个世界对
抗这个世界对抗这个世界对抗这个世界对抗这个世界对抗这个世界对抗这个世界对抗这个世界对抗这个世界对抗这个世界对抗这个世界对抗这个世界对抗这个世界对
ဒါပေမဲ့ Trump လက်ထက်အမေရိကန်ရဲ့လူဝင်မှုနဲ့ဗီဇာဆိုင်ရာမူဝါဒကအများစုအတွက်ကြီးမားတဲ့စိုးရိမ်ချက်ဖြစ်ပြီးဒီခီးစဉ်ကြောင့်အခြေအနေတိုးတက်လာဖို့တချို့ကမျှော်လင့်ပါတယ်။ဘွဲ့လွန်ကြောင်းသူတူဖြစ်တဲ့ Jan က
ဝေဟန်တို့同学他们要出国的话他们就想留在美国
နိုင်ငံခြားသွားတဲ့ကျမကျောင်းနေဖက်တွေကနေဖို့ဒါမှမဟုတ်အလုပ်လုပ်ဖို့အမေရိကန်မှာနေချင်ပါတယ်။ဒါပေမဲ့ Trump ကနိုင်ငံခြားသားဆန့်ကျင်ရေးမူဝါဒပို့သုံးမယ်ဆိုရင်အဲ့ဒီလိုဖြစ်ဖို့ပိုခက်ပါလိမ့်မယ်။
မြောက်ကိုရီးယားအရေးပဲဖြစ်ဖြစ်နှစ်နိုင်ငံကြားကွဲပြားမှုကြီးတွေတိတ်မကြခင်ပပျောက်သွားဖို့ပဲဖြစ်ဖြစ်မြန်မြန်ဖြစ်လာမယ်လို့ VOA ကမိခဲ့သမျှမျှော်လင့်သူမရှိသလောက်ပါကုန်သွယ်ရေးလုံငွေပြမှုအပေါ်ဂျာတာဘရီနီကသမ္မတထရမ့်ပြောခဲ့တာကိုလုံငွေပြမှုတိတ်ကြီးအောင်ရည်ရွယ်ချက်နဲ့လုပ်တာမဟုတ်ဘူးလို့တရုတ်ဘက်ကတုံ့ပြန်ပြောဆိုပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နိုင်ကနေ၉နိုင်ထိတစ်ချိန်နေ့လယ်၁၂နိုင်ကနေနေ့ခင်း၁နိုင်ထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နိုင်ခွဲကနေ၇နိုင်ထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နိုင်ကနေ၁၀နိုင်ထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နိုင်အစီအစဉ်ပြီးပြီးချင်းည10နိုင်မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင် VOA American တန်ကနေ2019ခုနှစ်နိုဝင်ဘာလ3ရက်တောက်ကြနေ့မနက်ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းထုမီတာ32 40နဲ့50တို့ပြင်လိုင်းလက်မီတာ190ကနေပြီးတော့လည်းဖမ်းယူနိုင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနိုင်နိုင်ပါတယ်။အခုဒုတိယပိုင်းမှာ American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရဖို့ရှိပြီးကျမရဲ့အစီအစဉ်မှာတော့
အရာဝတ္ထုတွေပေါ်မှာအလိုဆွဲဆွဲလဲလဲဖြစ်ပြီးတော့တစ်ချိန်လုံးကြိုင်နေမယ်၊ချိန်လုံးတချို့ကလည်းနဲနေမယ်။
ကလေးဘွားကစာပြီးတစ်ဖြည်းဖြည်းဖြစ်လာတတ်တဲ့အထီးကျန်စိတ်ဝေဒနာအကြောင်းအပိုင်းနှစ်ကိုပြောပြပေးမှာပါ။တခါတိုင်းရင်းသားဒေသအသီးသီးကသတင်းအစုံလင်ကိုလည်းနားဆင်ကြရဖို့ရှိပါတယ်။အခုရင်ဆုံးတော့ဒေါ်လာလတ်တန်စီစဉ်ပို့ချပေးနေတဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါရှင်။
ဒီကိမ်းလေးတင်ပြမယ် idiom အသုံးကတော့
Dutch treat
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက DUTCH Dutch TREAT treat ဖြစ်ပါတယ် Dutch ကတော့ Netherlands နိုင်ငံကလူမျိုးတွေဖြစ်ပြီး treat ကတော့ကြွေးတာမွေးတာစားတောက်ကြတာရုပ်ရှင်ကြည့်ပဲဆိုရင်လည်းဈေးချခံတာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒါကြောင့်စကပိုက်တစ်ခုရဲ့တိုက်ရိုက်အသေးပေကတော့ Dutch လူမျိုးတွေနဲ့ဆိုင်တဲ့ကုန်ကျစရိတ်ချခံမှုတမျိုးပေါ့ဒီတော့ဆင်းသက်လာတဲ့တမိုင်းချောင်းနှစ်မျိုးရှိပါတယ်။တစ်ခုကတော့ Dutch တကားပုံစံကလို့ဆိုပါတယ်။ Dutch တကားဆိုတာကတော့တကရွက်နှစ်ရွက်ဟာအမြဲအရွယ်တူအရွယ်အစားပုံစံတူနေတာဖြစ်ပါတယ်။နောက်ဆင်းသက်လာတဲ့နောက်ချောင်းတစ်မျိုးကတော့ Dutch လူမျိုးတွေရဲ့ဒလိတစ်ခုကတော့အုပ်စုနဲ့အပြင်ထွက်စားတောက်မယ်ဆိုရင်ကိုစားတာကိုပေးတဲ့ဒလိမျိုးရှိပါတယ်။ဒါကြောင့်မို့ Dutch treat ဆိုတဲ့ idiom အသုံးကကိုတွေကိုပေးတာဖြစ်တယ်လို့တခါတရံလေကြတဲ့ညငွေကိုအညီအမျှဝေပုံကြခွဲဝေတာမျိုးလေးရှိပါတယ်။နှစ်ယောက်စားတောက်ရင်တဝက်စီကုန်ကြခံတာမျိုးလို့ပေါ့။သုံးယောက်စားတောက်ရင်တော့သုံးပုံခွဲတာပေါ့။ Dutch treat အစား GOOD DUTCH Dutch Go Dutch လို့လည်းအစားထိုးနိုင်ပါတယ်။ Dutch ပုံစံမျိုးသွားကြစုပေါ့။ဒီသုံးနဲ့ပတ်သက်လို့ George Crowe ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
်။ When we went out during our college days,It was always a Dutch treat. We paid for ourselves, for movies, and food.
ကျွန်တော်တို့ college ကျောင်းနေစဉ်ဘဝတုန်းကတော့အပြင်ထွက်ကြမယ်ဆိုရင်ကို့အတွက်ကိုပေးကြည့်ပဲ။ရုပ်ရှင်တွေအတွက်အစားအသောက်တွေအတွက်ကို့ဟာကိုပဲပေးကြတာပဲလို့ဒီပေးရပါလေ။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ When we went out during our college days, it was always a Dutch treat.We paid for ourselves, for movies, and food.
Good way, good BG swing, idiom at the uya, belu biomle.
Dutch treat.
Damam ho.
Go Dutch.
Lupiolu yabari. Eragaro, digrimne, timpiagere, idiom at the ume, pipari.
ဒေါ်လာလာတန်စီစဉ်ပို့ချပေးနေအီရန်အသုံးမနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာပေးခဲ့ရပြီးတဲ့နောက်အခုကျမရဲ့အစီအစဉ်ကိုနားဆင်ကြရပါမယ်ရှင်ဒီတစ်ပတ်မှာတော့ Autism ခေါ်ပေါင်းသင်းဆက်ဆံရေးပုံမှန်မဖြစ်တဲ့ယောဂအကြောင်းအပိုင်းနှစ်ကိုနားဆင်ရမှာပါကလေးဘဝကစဖြစ်တဲ့ဒီပေါင်းသင်းဆက်ဆံရေးပုံမှန်မဖြစ်တဲ့ယောဂလက္ခဏာတွေကိုသတိထားမိလာပြီးဆိုရင်အလွန်မင်းဆိုးရိမ်နေဖို့မလိုပဲအချိန်မီဆရာဝန်နဲ့တိုင်ပင်ပြီးတော့ကြိုတင်ပြင်ဆင်ဖို့အရေးကြီးတယ်လို့ကလေးကျမရဲ့ပညာရှင်တွေကဆိုပါတယ်ယောဂလက္ခဏာတွေကဘာတွေလဲဘလို့ကာကွယ်စောင့်ရှောက်ပေးနိုင်မလဲဆိုတာကိုရန်ကုန်ကလေးစေယုံကလေးအုံနောက်အာယုံကျော်အထူးကဒေါက်တာအေးမြမင်းအေးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ဒေါက်တာအေးမြမင်းအေးခင်ဗျာဒီအော်တစ်ဇင်လို့ခေါ်တဲ့ပေါင်းသင်းဆက်ဆံရေးပုံမှန်မဖြစ်တဲ့ယောဂါနဲ့ပတ်သက်ပြီးပြီးခဲ့တဲ့တစ်ပတ်တုန်းကတော့ဒီယောဂဖြစ်ရခြင်းအကြောင်းရင်းတွေနဲ့ကာကွယ်နိုင်ပုံအကြောင်းကိုပြောခဲ့ကြရတယ်ပေါ့ဆရာမနော်ဒီတစ်ခေါက်တော့ဆရာမကြီးဒီယောဂဖြစ်လာရင်ကြိုတင်သိရှိနိုင်ဖို့လက္ခဏာတွေနဲ့ဘ ဘလို့မျိုးဒီယောဂသည်လေးတွေကိုပြုစုဆောင်ရှောက်မလဲကုသမလဲဆိုတာကိုကျွန်တော်တို့ဆက်ပြောကြမှာဖြစ်ပါတယ်ဆရာမကြီးအဲ့တော့ဒီယောဂနဲ့ပတ်သက်ပြီးတော့လက္ခဏာအနေထားလေးတွေကိုအသေးစိတ်ရှင်းပြပေးပါလားဆရာမကြီ
းကလေးတွေကပထမကျွန်တော်တို့ပြောခဲ့သလိုမျိုးပဲတဦးနဲ့တူပေါင်းသင်းဆက်ဆံရေးပြောဆိုဆက်ဆံနဲ့အပြောဆိုလေးတွေစကားပြောတာလေးတွေပေါ့လေတခြားကလေးနဲ့ရှင်လို့ရှိရင်သိပုံမှန်မဖြစ်ပါဘူးဥပမာကျွန်တော်တို့တွေကတဦးကိုတဦးစကားပြောတဲ့အခါမှာမျက်နှာကိုကြည့်ပြီးတော့ပြောတယ်အများရဲ့မျက်နှာရဲ့မျက်နှာကလေးကိုကျမတို့အကဲခတ်တယ်။ကိုဘက်ကနေပြောတော့လေကိုခံစားရတဲ့အတိုင်းမျက်နှာအမူအရာကိုဟန်မူအရာတွေနဲ့ကျမတို့ကပြန်ပြောတော့တုံ့ပြန်လေးရှိပါတယ်။ဒီလိုကလေးမျိုးကြတော့တစ်ခါလေမှသူများတို့ကိုအလိုနှုတ်ဆက်တယ်ဆိုလို့ရှိရင်လည်းသိပြီးတော့မသိဘူးလို့လို့ရှက်တယ်လို့လို့အမူအရာလေးဖြစ်ပြီးတော့မေးတဲ့ခေါ်တဲ့သူတွေလည်းကိုဟန်မူအရာနဲ့ပဲဖြစ်ဖြစ်မျက်လုံးအကြည့်နဲ့ပဲဖြစ်ဖြစ်ပြန်မျိုးဆက်တွေ့တတ်ဘူးပေါ့။နော်နောက်တစ်ခါစကားပြောလဲနောက်ကြကြရဲ့ပေါ့ဒါဆိုသူတို့ရဲ့ unique ဖြစ်တယ်သူတို့မှာမှသိရတတ်တဲ့လက္ခဏာတစ်ခုကတော့အဲ့လိုတုံ့ပြန်ပြောဆိုရမှာကိုလည်းနည်းနည်းလေးဝန်လီတဲ့အနေအထားလေးရှိပါတယ်အဲ့တော့တချို့ကဆိုလို့ရှိရင်သိပြီးတော့ဆိုရမယ်ဆိုလို့ရှိရင်စကားပြောတာနောက်ကြတယ်နောက်သူတို့ပြန်ပြီးတော့ပြောရဲ့ဆက်သွယ်တဲ့စကားတွေကကျမတို့ပုံမှန်ပြောရတဲ့နားလည်တဲ့စကားမျိုးလေးတွေမဟုတ်ပါဘူးအဲ့တော့တခါတလေမိသားတွေကဒါတွေကကာတွန်းကားတွေကြည့်တာများလို့ကာတွန်းကားတွေထဲကအကောင်လေးတွေရဲ့အပန်တိုင်းလိုက်ပြောတယ်လို့အထင်လွဲတတ်ပါတယ်။နောက်တချို့ကတော့သိပြီးလက္ခဏာကမသိတာဘူးဆိုရင်တော့ပြောတော့ပြန်ပြောတယ်ပြောတတ်တယ်ပြောရဲစကားတွေကလည်းမှန်တယ်ဒါပေမဲ့ပြန်ပြောဖို့ရမှာနည်းနည်းလေးဝန်လေးတယ်။နောက်ပြန်ပြောတဲ့အခါမှာသူတို့ရဲ့အပန်လေးအပန်ထားရာခံစားချက်သိမပါသလိုမျိုးရှိနေတတ်ပါတယ်။အဲ့တော့ဒါလေးတွေကတော့အများဆုံးတွေ့ရတတ်တဲ့ဒီပါတဲ့အနေနဲ့လေဒီလိုမျိုးလက္ခဏာတွေကိုသူတို့ကလေးတွေမှာတွေ့ရတယ်လို့ခံစားလာတယ်သတိထားမိပါတဲ့အခါမှာကျမတို့စီကိုပထမဦးဆုံးလာပြီးတော့တိုင်နေဆွေးနွေးတဲ့လက္ခဏာတွေဖြစ်ပါတယ
်ဟုတ်ကဲ့ဆရာမကြီးနောက်ထပ်ရောသတိထားတဲ့လက္ခဏာတွေရှိသေးလား
ရှိပါတယ်ဒီကလေးတွေဟာတချို့သောအရာဝတ္ထုတွေပေါ်မှာတော့ဘာသာစကားတစ်ခုခုပေါ်မှာတော်တော်လေးဟိုစိတ်ဝင်စားမှုပဲပြောပြောဆွဲလန်းမှုလိုပဲပြောပြောပြင်းထန်တတ်ပါတယ်ဥပမာမိမိနှိမ့်တုပ်နှိမ့်တုပ်ဖြစ်နေရမျိုးဘန်ကာရီလဲနေရမျိုးအဲ့လိုမျိုးအထီးအတွေ့အာယုံခံစားမှုအပိုင်းနဲ့ပတ်သက်ပြီးထူးခြားတဲ့ခံစားချက်တွေရှိတယ်လို့သုံးသပ်ပါတယ်။ဘာလို့လဲဆိုတော့အဲ့လဲနေတဲ့အရာကိုတွေးလိုက်တာနဲ့အိမ်သားကမခွာဘဲနဲ့အကြာကြီးကြည့်နေတဲ့နောက်အရာဝတ္ထုတွေပေါ်မှာဆွဲလန်းနေဆိုလို့ရှိရင်တချို့ကကလေးတယောက်အနေနဲ့ဘလို့မှစိတ်ဝင်စားစရာမကောင်းတဲ့စေဘူးအခွန်နေ coffee mix အခွန်နေဒီတန်ဘူးအခွန်နေနောက်တော့ချောင်းလိုမျိုးတွေတ िश ူးလိုမျိုးတွေအမျိုးစုံပါပဲသူတို့တွေအဲ့အရာဝတ္ထုတွေပေါ်မှာအလိုဆွဲဆွဲလန်းလန်းဖြစ်ပြီးတော့တစ်ချိန်လုံးကင်နေမယ်တစ်ချိန်လုံးတချို့ကလည်းနန်းနေမယ်တချို့ကလည်းတစ်ချိန်လုံးအဲ့အမျိုးတွေကိုဝေ့ရဲနေမယ်အဲ့လိုမျိုးပုံစံမျိုးစုံနဲ့ထပ်တလဲလဲပြုလုပ်နေရတယ်တွေ့ရတတ်ပါတယ်နောက်တချို့ကလေးတွေဆိုလို့ရှိရင်ဗမာကလေးတဲ့ဒါပေမဲ့ဗမာလိုမီးဗမာလိုဖြီးဆိုရင်သူကတိတ်မပြောချင်ဘူးသူ့ကိုဗမာလိုလာပြောရင်လည်းသူကတိတ်ပြီးအရေးမလုပ်ဘူးပေါ့နော်ဒါပေမဲ့အင်္ဂလိပ်စာအင်္ဂလိပ်စကားဆိုလို့ရှိရင်တော့သူတို့ပို့ပြီးနှစ်သက်တာမျိုးပို့ပြီးတုံ့ပြန်တာမျိုးနောက်အင်္ဂလိပ်စကားလိုမျိုးကနန်းလိုမျိုးအဲ့လိုမျိုးဒီကိုသူတို့ထပ်တလဲလဲညွတ်နေရမျိုးရှိပါတယ
်ဟုတ်ကဲ့ဆရာမအဲ့တော့အခုလိုဒီယောဂလက္ခဏာတွေရှိလာပြီဆိုလို့ရှိရင်တော့ပြည့်စုံဆောင်ရှောက်မှုအပိုင်းကုသမှုအပိုင်းကအရေးကြီးလာတာပေါ့ဆရာမနော်အဲ့တော့ဘလို့အချက်တွေကအဓိကလုပ်ပေးဖို့လိုမလဲ
နံပါတ်၁ကဒီ bounding system ကြီးစကားသိပြီးတော့မပြောချင်တာလေးဒီနောက်အမှုရအားဖြင့်ဆက်သွယ်တတ်တာလေးဒီအများနဲ့ဆက်သွယ်ရမှာအများနဲ့နိုင်ရောညီထွေနေရမှာစိတ်ဆင်မပြေဘူးဆိုတာကြီးရတော့ကျောင်းနေဥပဒေရဲ့အကူအညီနဲ့သူတို့အဲ့ဒါပြောင်းလဲသွားနိုင်ပါတယ်ဒါပေမဲ့တခါတလေဒီလို autism ကလေးတွေမှာ hyperactive attention deficit ပေါ့ကျမတို့ ADHD လို့ခေါ်ပါတယ်အဲဒီလို condition နဲ့လည်းသူတို့ရတွဲပြီးတော့ရှိနေတတ်ပါရဲ့ဆိုလိုတာတော့အဲ့ကလေးလေးတွေကအာယုံသိပ်ပြီးမစူးစိုက်နိုင်ဘူးတနည်းအားမသိကြကြမနေနိုင်ဘူးတချို့ဆိုရင်သိပ်ကြီးဆိုးတဲ့အခါကျတော့သူ့ကိုယ်သူရောပဝင်းကျင်ရောထိခိုက်ဒဏ်ရာရနိုင်တဲ့အနေအထားလေးတွေရှိရပေါ့နော်ဆိုတော့ဒီလိုအခြေအနေမျိုးတွေနဲ့တွဲလာရင်လည်းပဲအဲ့ဒီအတွက်ကိုလောက်ဆိုးရွားလဲပုံမှာမူတည်ကြည့်ပါတော့ခုနက behavior therapy လိုမျိုးတွေကနေပြောမှတချို့သိဆုံးရင်ဆေးဝါးတွေလိုအပ်တာမျိုးရှိပါတယ်ဆရာဝန်တွေရဲ့ညွှန်ကြားချက်နဲ့ဖေးကူဖို့လိုပါတယ်နောက်တစ်ခါ autism ကလေးတွေမှာအကုန်လုံးတော့မဟုတ်ပါဘူးဒါပေမဲ့လို့20 30ရာခိုင်နှုန်းလောက်ကအတက်ယောဂ epilepsy နဲ့တွဲတတ်ပါတယ်အဲ့လိုမျိုးရှိလာပြီဆိုလို့ရှိရင်လည်း epilepsy အတွက်ကိုကျမတို့အတက်ကြစီတွေတိုက်ဖို့လိုတဲ့အတွက်ကြောင့်မို့လို့သက်ဆိုင်ရာဆရာဝန်နဲ့တိုက်နေပြီးသိကူဖို့လိုပါတယ်။နောက် autism ကလေးတွေမှာညဆိုလို့ရှိရင်ပုံမှန်မအိပ်နိုင်တဲ့အခြေအနေနဲ့လည်းတွေ့ပြီးရှိတတ်ပါတယ်။အဲ့တော့အဲ့ဒီလိုမျိုးညညတို့ကမအိပ်ဘူးဆိုတဲ့အခါကျတော့သူတင်မကပါဘူး။မိသားစုပေါ်မှာလည်းပဲအပြင်းထန်တဲ့ဆက်ရောက်မှုဖြစ်ပါတယ်။အဲ့တော့အားလုံးအေးအေးပြေကြတော့အားလုံးဒီလိုလုံးလောက်ရအဆင်မပြေဘူးပေါ့။အဲ့တော့အဲ့လိုမျိုးဖြစ်လာမယ်ဆိုရင်လည်းဒီသူရဲ့ sleep problem အတွက်ကိုသက်ဆိုင်ရာဆရာဝန်ကြီးကနေပြောတော့အကြံဉာဏ်တောင်းပြောတော့လိုအပ်လို့ရှိရင်သိကူဖို့လိုပါတယ်
။ဟုတ်ကဲ့ဆရာမကြီး။အဲ့တော့ဒီ autism ယောဂနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်က
မိဘတွေကိုအထူးမြတ်တာရက်ခံကျင်တာဒီလိုလက္ခဏာမျိုးလေးတွေတန်ရာရှိတဲ့အခါမှာဒီယောဂမျိုးဖြစ်နေမှာစိုးလို့ဆိုပြီးွားတော့သူ့ကိုမှမတိုင်မြင်ဘဲနဲ့ကိုယ့်ကိုယ်တယောက်တည်းကြိတ်ပြီးွားတော့နေနေတာဟာခလေးထွက်အကျိုးရှိပါဘူးတခါတလေကြိုက်နေဆရာဝန်နဲ့တော့တိုင်မြင်နေဒါပေမဲ့သူတို့အတွက်ဒါလက္ခဏာမျိုးခက်ခဲမယ်ဆိုတော့မှန်ပါတယ်ဒါပေမဲ့ကျမတို့ပြောချင်တာကတော့autism နဲ့ ADHD ပဲလို့နာမည်တွေတက်နေတာကဉာဏ်အရေးမကြီးပါဘူး။ဒါပေမဲ့ကိုယ်ကလေးကဘာတွေလိုအပ်နေလဲဆိုတာကိုသိပြီးတော့လိုအပ်တဲ့လေ့ကျင့်သင်ကြားမှုတွေကိုအချိန်မီရယူဖို့ကအရေးကြီးပါတယ်
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမ
။ကိုဝင်းမင်းစီစဉ်တက်ဆက်ပေးနေတဲ့ကျမရဲ့ခန္ဓာကိုနာဆင်ခဲ့ကြရတာပါရှင်။ဒီစီစဉ်ကိုကြာတာပြင်းနေညပိုင်းနဲ့အခုလိုတောက်ကြနေမနေ့ပိုင်းတွေမှာပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ VO American တန်ရဲ့တောက်ကြနေမနေ့ပိုင်းအစီအစဉ်တွေနာဆင်နေကြရတာဖြစ်ပါတယ်ရှင်။အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာခန္ဓာကိုနာဆင်ကြရမှာပါ။နေဆက်ဒေတာကတိုင်းရင်သားသတင်းတောက်တွေစုပေါင်းစီစဉ်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြွဆိုပါရယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ကချင်အမျိုးသားတင်းနောက်ဆရာနှစ်ဦးနဲ့အသက်14နှစ်အရွယ်ရှစ်တန်းကျောင်းသားကိုမတရားအသင်းဆက်သွယ်မှုပုံမှန်နဲ့တက်မတော်ကတရားဆွဲပြီးထောင်ဒဏ်ချမှတ်လိုက်ပါတယ်။ကျောင်းချိန်ပြင်ပတိုင်းသားစာပေတင်ကြားသူကရင်ဆရာဆရာမတွေအစိုးရထောက်ပံ့ငွေအပြည့်အဝမရရှိသေးဘူးဆိုတဲ့သတင်းတွေကိုကြားကြားရမှာပါရှင်။
နန်းဟောင်းပါရှင်တရင်တွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်နယ်မြောက်ပိုင်းမုံကိုမြို့မှာဖြစ်ပွားခဲ့တဲ့တိုက်ပွဲကာလအတွင်းမြမတပ်မတော်ကဖမ်းဆီးပြီးအမှုဖွင့်ထားတဲ့မုံကိုတီရခန်ကချင်နှစ်ချင်းအတင်းတော်အမှုဆောင်နှစ်ဦးကိုလာရှိုးမြို့တရားရုံးကအောက်တိုဘာလ29ရက်နေ့ကထောင်ဒဏ်ချမှတ်လိုက်ပါတယ်ဥဒုံတော့နောင်လတ်ကိုမတရားအသင်းဆက်သွယ်မှုပုံမှန်18တပ်မတော်အားကုန်ဒီညှိုးနှွမ်းစေမှုဆိုင်ရာပြန်ဆက်ပုံမှန် 900 ပို့ကုန်သွင်းကုန်ဥပဒေပုံမှန် 8 တွန်းနဲ့ထောင်ဒဏ်၄နှစ်3လချမှတ်လိုက်ပြီးဦးလမ်ကျော်ကံဆိုင်ကိုထောင်ဒဏ်၂နှစ်3လအတိအကျချမှတ်လိုက်တာဖြစ်ပါတယ
်အသက်14နှစ်အရွယ်အထမတ်တန်းကျောင်းသားတဦးကိုရှမ်းပြည်နယ်မြောက်ပိုင်းနှမ်ဆန်မြို့နယ်တရားရုံးမှာမတရားအသင်းဆက်တွယ်ရေးဥပဒေပုံမှန်18နဲ့ထောင်ဒဏ်၂နှစ်ချမှတ်လိုက်ပါတယ်မွန်ပါတီပေါင်းစည်းရဲ့အတွက်အကောင့်ထဲဖော်ရမှာပါတီကောင်းဆောင်တွေပြတ်တမ်းမှုမရှိလို့ဆိုပြီးမွန်ဒီရလုံးဆိုင်ရာ AMTP ပါတီဥက္ကဋ္ဌနိုင်အောင်ချမ်းနဲ့အတွင်ရေးမှူးနိုင်အောင်တန်းအပါဝင်ပါတီဝင်တွေနှုတ်ထွက်လိုက်ပါတယ်သူတို့တင်ပြတဲ့နှုတ်ထွက်စာနဲ့ပတ်သက်ပြီးမကြခင်မှာပြုလုပ်မဲ့ပါတီဘဟုအလုပ်မှုဆောင်အစည်းအဝေးမှာဆွေးနွေးဆုံးဖြတ်သွားမယ်လို့လည်း AMTP ပါတီတွက်ဖက်တွင်ရေးမှူးတက်နိုင်စံတင်ကပြောပါတယ်
ကျောင်းချိန်ပြင်ပတိုင်းရင်းသားစာပေတင်ကြားနေတဲ့ဆရာဆရာမတွေအတွက်ကရင်ပြည်နယ်အတွင်းမှာရှိတဲ့တချို့မြို့နယ်တွေမှာအစိုးရချင်းမြင့်ငွေအပြည့်အဝမရသေးတာတွေရှိနေတယ်လို့ကရင်ပြည်နယ်စာပေရင်ကျေးမှုပြန့်ပွားရေးအသင်းကပြောပါရယ်အခုလိုဖြစ်ပွားတာဟာစီမံမှုအားနည်းခြင်းနဲ့မတမာမှုတွေရှိနေတဲ့အတွက်ကြောင့်ဖြစ်တယ်လို့ကရင်ပြည်နယ်စာပေရင်ကျေးမှုပြန့်ပွားရေးအသင်းဥက္ကဋ္ဌစောမြတ်အေးကပြောပါရယ်တိုင်းရင်းသားစာပေတင်ကြားပေးတဲ့ဆရာဆရာမတွေကိုတစ်လကျ3000ချင်းမြင့်ငွေပေးတယ်လို့တည်ရပါတယ
်မွန်ပြည်နယ်အတွင်းကအစိုးရအခြေခံပညာတင်ကြောင်းတွေမှာတိုင်းရင်းသားစာပေတင်ကြားတဲ့ဆရာဆရာမတွေကိုနေစာလစာပေခန့်အပ်ဖို့လျှောက်လာခေါ်ယူနေပါတယ်မွန်ကရင်ပအိုးတိုင်းရင်းသားစာပေတင်ပေးတဲ့ဆရာမ1300ကျော်စီနီယာမှမလုံလောက်လို့အခုလျှောက်လာထပ်မံခေါ်ရမှာဆရာဆရာမ800ကျော်လာရောက်လျှောက်ထားတယ်လို့လည်းမွန်ပြည်နယ်ပညာရေးမှူးရုံးကစီးရင်ရတည်ရပါတယ်
Chimpine Palamio ne Lizogia Osugo Piatinbi Palamio Boy Yako appeared Ted Twin Tamalite Apo Majin Nata Jow Lizogia Dariga Novembala Choyanima Sana Hotoja Melotia Bare Palamio Tissiman Gang Ayam Maja Dickinga Banga Piton Sulu Dorani Palamio Mayako Li Yako Doce Persilabi Lizogia Osune Jiwa Kuneyago Pepia Lita Pipare The Bawata Jiwa Ascendant and Nitan Lujong Nangando Dimbing Kane Chimpine
ဝန်ကြီးချုပ်ထံအတနာခန်စာအကျဉ်းချင်းစာပေးပို့တဲ့ကြားပြည်အောင်ဆုလွတ်တော်ကတတ်မှတ်လိုက်တာလို့လိုက်စိုးမြရထိန်သိမ်းရေးကော်မတီဥက္ကဋ္ဌဦးစာထန်းကပြောပါတယ်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတပ်မတော်နဲ့တင်းသားတော်လိုင်းလက်နက်ကန်အဖွဲ့တွေကြားစစ်ရေးတင်းမာမှုကြောင့်ဒေသခံရွာသားတွေဟာလက်နက်ကြီးကြီးစားထိမှန်မှုတွေ
နေမြုံမိုင်းနေမိတာတွေစားတဲ့စစ်ဘေးဒဏ်တွေကိုခံနေကြရတဲ့ဒေသခံတွေရဲ့အခြေအနေကိုတော့အမိကနေစူးစီးထားပြီးတော့မိကလျာမုံကနေတင်ဆက်ပေးထားပါဗျ။စစ်ရေးပဋိပက္ခတွေဖြစ်ပွားနေတဲ့နတ်ဆန်မြို့နယ်အတွင်းမှာအောက်တိုဘာလ21ရက်နေ့တုန်းကလက်နက်ကန်အဖွဲ့တွေထောင်ထားတဲ့မိုင်းကိုနေမိတာကြောင့်မန်လွေရွာသူလွေအီနန်းတိဆုံးခဲ့ပြီးလုံတောက်ရွာသားမိုင်းနှဆိုင်ကတော့ဒဏ်ရာပြင်းထန်စွာရ
့ဆန္ဒရှိတော့ရှိကျန်နေတာပေါ့နော်အဲ့ဒါကိုနောက်ဆုံးပြောင်းဖို့သွားတဲ့အချိန်မှာနိုင်မှာပဲသူဆုံးသွားတာပေါ့နော်လုံးတောက်ရောက်ဆက်မှာဖြစ်တဲ့အဲဒါကြောင့်အမှုသားပေါ့နော်အသက်ဆုံးကျန်တော့ရှိတယ်ဒီမိုင်းနောက်ဆိုင်ကတော့ဒီဆိုင်မှာထိတော့သူတစ်ခေတ်နိုင်ငံနေနေများတာပေါ့များတဲ့အခါကျတော့အသက်တော့ရှိတယ်ဒါပေမဲ့ဥပုကတော်တော်လေးခဲနေတော့ခန္ဓာကိုယ်နဲ့လက်ပြစီနေတဲ့ပိုင်းတော့ရှိတော့ပေါ့နော
်ရှမ်းပြည်နယ်မြောက်ပိုင်းမှာ2018ခုနှစ်အတွင်းမိုင်းကြောင့်ထိခိုက်ဒဏ်ရာရရှိသူ39ဦးနဲ့တေဆုံးသူ73ဦးရှိတယ်လို့လည်းမိုင်းမျိုးအောင်ကပြောပါတယ်အောက်တိုဘာလ19ရက်နေ့ကလည်းတအန်းပလောင်တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်နတ်ခမ်းမြို့နယ်ပန်ကနိုင်ကြီးရွာသားတွေလက်နက်ကြီးထိမှန်ခဲ့တယ်လို့အဲ့အထဲမှကလေးငယ်တူတေဆုံးခဲ့တယ်လို့လည်းတအန်းလူငယ်အဖွဲ့ကကိုမိုင်းမိုင်းကအခုလိုပြောပါတယ
်ထိခိုက်တဲ့လူက4ယောက်ရှိတယ်ဒီအဖွားကတော့တိတ်မဖြစ်ဘူးကဒီဦးလေးတယောက်တော့အဲ့ဟိုတက်40ကျော်အဲ့ဟိုကလည်းအများကြီးထိတယ်ဒါတော့နန်းခမ်းစေးုံရောက်မလာအောင်ဖြစ်နေဒီရောက်လာတာ38ရွယ်ရှိတဲ့ဒီဒေါ်ကြီးတယောက်ပဲသူရောက်လာတာသူကဒီလက်မှာထိတယ်ပြည်ဒီပေါင်ပေါင်အောက်ဘက်ချမ်းမှာထိတယ်ဒါကကလေးတော့ဖုံးသွားပြီပေါ့
ရှမ်းပြည်နယ်မြောက်ပိုင်းရှိလူထုတွေနေထိုင်တဲ့ကြေးရွာတွေထဲမှာတိုက်ပွဲတွေဖြစ်ပွားလာမှာကိုဒေတာကန်တွေနေနဲ့စိုးရိမ်နေကြပါတယ်မြမသမတော်နဲ့တိုင်းရနာလင်းနဲ့ကင်ဖွဲ့တွေကြားဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခတွေကြောင့်ဒေတာကန်တွေစစ်ဘေးဒဏ်ကိုခံနေကြရတယ်လို့တိုက်ပွဲတွေရပ်တပြီးငြိမ်းချမ်းရေးကိုလိုရှိတယ်လို့လည်းဒေတာကန်တွေကပြောပါတယ်
ရှမ်းတိုင်းဒေသဒီမိုကရေစီအဖွဲ့ချုပ် SNLD ကကြားကောင်းပါတီဟာအော်တိုဘာလ26ရက်နေ့မှာပါတီတည်ထောင်ခြင်း29နှစ်ပြည့်ပြီဖြစ်ပါတယ်။29နှစ်တာကာလပတ်လုံးရှမ်းလူထုအတွက်ဘာတွေလုပ်ပေးနိုင်ခဲ့သလဲအားသာချက်အားနည်းချက်တွေကဘာတွေရှိနေသလဲဆိုတာကိုပါတီပြောခွင့်ရဆိုင်းလိတ်ကိုနမ်ဟ ோம் ကနေဆက်သွယ်မေးမြန်းထားပါတယ်။
2015ရွေးကောက်ပွဲဝင်ပြီးကြားကောင်းပါတီဘာတွေလုပ်ဆောင်နေသလဲဆိုတာကိုတော့ပါတီပြောခွင့်ရဆိုင်းလိတ်ကအခုလိုပြောပါတယ်။
2015မှာရွတ်တော်ကိုရအယောက်40နိုင်ရရှိပြီးတော့ကြားပြတ်ရေးကောက်ပွဲမှာနောက်ထပ်ကျွန်တော်တို့6ယောက်ထပ်မှန်ပြီးအနိုင်ရရှိတယ်ဒီနေ့ပြည်အောင်စုဆွတ်တော်မှာပြည်နယ်ဆွတ်တော်မှာပါကျွန်တော်တို့တက်နိုင်သမျှဥပဒေပြုခြင်းဘုရားမြတ်တမှန်ကန်မှုရှိတဲ့ဥပဒေကိုပြည့်ဖြည့်ခြင်းဥပဒေတော်ထုံးလုံးပြီးထုံးတဲ့အမိန့်လက်ဆွဲအစရှိတဲ့ပြင်ပြာရှိတာတွေကိုပြင်တဲ့ကိစ္စကအစားပြည်အောင်စုကြီးမြန်မြန်ကာယဖို့အတွက်အပြစ်ခတ်ရဆိုင်ဆိုင်ရာကိစ္စရပ်များနဲ့ပြည်အောင်စုကိုပြန်လည်တည်ဆောက်ဆိုင်ရာကိစ္စရပ်များမှာကျွန်တော်တို့ဆက်လက်ပြီးတော့မှတိုက်ပွဲဝင်ပါဝင်ဆောင်ရွက်နေ
ဟုတ်ကဲ့ SNLD ကရွေးကောက်ပွဲပြောင်းဝင်ရတဲ့အမြင့်ဆုံးညီမချက်ကတော့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလို့သိရပါတယ်ရှင်ဒီအခြေခံဥပဒေပြင်ဆင်ရေးမှာဘယ်လောက်ထိဘယ်တိုင်းတာထိလုပ်နိုင်ခဲ့တယ်လို့ပြောလို့ရပါသလဲ
ကျွန်တော်တို့ရွေးကောက်ပွဲစဝင်ကလေးကရင်2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်တယ်အဲ့လိုညီမချက်နဲ့ရွေးကောက်ပွဲဝင်ခဲ့တယ်ဆိုတော့လည်းရောက်သွားတဲ့အချိန်မှာကျွန်တော်တို့ဟာညွန်မန်းတလောက်ဒီအများစုတော့မရခဲ့ဘူးအဲ့ဒါ gate 36ကနေကန့်သတ်ထားတဲ့အချက်တွေအပြင် gate 36ဘဲကနေအဲ့ဒီဘောင်းကနေလွတ်ကင်းပြီးတော့မှဘယ်ဟာပြင်နိုင်လဲဆိုတော့စောက်ပြီးဆန်းစစ်နေပြီ။အကြမ်းတင်သောကာလမှာအနည်းဆုံးအချင်းကျန်းပြည်ဆိုင်ရာဥပဒေတစ်ခုနှစ်ခုအဲ့ဒါတွေကျွန်တော်တို့ပြင်သွင်းနိုင်မယ်လို့ညွှန်လင့်ပါတယ်
။ရှစ်ဆက်မှာက SNLD ပါတီအနေနဲ့လူထုအတွက်ပါဆက်လုပ်ပေးဖို့ရှိတယ်လေရှင
်။ကျွန်တော်တို့ပါတီဟာပြည်သူတွေရဲ့သဘောဆန္ဒအတိုင်းအပြည့်အဝမလုံဆောင်နိုင်ဒိဋ္ဌိနဲ့လို့ ဤသူရဲ့မလိုလားတဲ့အချက်လက်တွေတော့ကျွန်တော်တို့ဘယ်တော့မှလုံးဆောင်မှာမဟုတ်ဘူးကိုကျိုးစည်းဝါးကိုကြည့်ပြီးတော့မှပါပြီးအကျိုးထိတ်တန့်တင်တာမျိုးနဲ့လုံးမှာမဟုတ်ဘူးဒီနေ့ကျရင်ကျွန်တော်တို့အားလုံးပြည်သူတရားလုံးငြိမ်းချမ်းတာယာတဲ့ဖက်ဒရယ်ပြည်သူကြီးကိုအရောက်ဆန်းနိုင်ဖို့ရဟာကျွန်တော်တိုင်းနာပြည်သူတရားလုံးနဲ့အတူလက်တွဲပြီးဆောင်ရွက်သွားမယ
် SNLD ဟာ1989ခုနှစ်မှာပါတီစတင်တည်ထောင်ပြီး1990ရွေးကောက်ပွဲမှာရှမ်းပြည်တွင်းမှာပထမပြည်ထောင်စုတဝန်းလုံးမှာဒုတိယအနိုင်ရရှိပေမဲ့တပ်မတော်ကအာဏာလွှဲအပ်ပေးခြင်းမရှိခဲ့ပါဘူး1993အမျိုးသားညီလာခံဝင်ရောက်ပေမဲ့တိုင်းရင်းသားအရေးထက်သွင်းရေးဆွဲဖွင့်မရတာကြောင့်1996ကညီလာခံကနေနှုတ်ထွက်လိုက်ပါတယ်2005ခုနှစ်ကရှမ်းပြည်အတိုင်းပင်ခံကောင်စီဖွဲ့စည်းရမှာတပ်မတော်အစိုးရကပြည်ထောင်စုဖြိုခွင်းမှုမတရားအသင်ဆွတ်တယ်မှုစတဲ့ပုံမှန်တွေနဲ့ခေါင်းဆောင်ဖြစ်သူခွန်ထွန်းဦးစိုင်းညွန့်လွင်စိုင်းလအောင်ကိုဖမ်းဆီးထောင်ချလိုက်ပါတယ်2012ခုနှစ်ကထောင်ကနေပြန်လဲလွတ်မြောက်လာပြီးဖြတ်သိမ်းခံရတဲ့ပါတီကိုပြန်လဲဖွဲ့စည်းပြီးတော့2015ရွေးကောက်ပွဲမှာမှပြန်လဲဝင်ရောက်ရှင်ပြိုင်ခဲ့တာဖြစ်ပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်။ကချင်မျိုးရာတင်းထောက်ဆီယံအူးနဲ့အသက်14နှစ်အရွယ်ရှစ်တန်းကျောင်းသားကိုမတရားအသင်ဆက်တွယ်မှုနဲ့တပ်မတော်ကတရားစွဲပြီးထောင်ဒဏ်ချမှတ်လိုက်ပါတယ်။မွန်ပါတီတွေပေါင်းစည်းခြင်းမပြုလို့မွန်ဒေတာလုံးဆိုင်ရာပါတီဥက္ကဋ္ဌအသွင်းရင်းမှုအပါဝင်ပါတီဝင်ခုနှစ်ဦးနှုတ်ထွက်လိုက်ပါတယ်။
တော်ရရှင်တွေကနားဆင်နေကြတာကတော့ကျမတို့ BNN ဝိုင်းတော်သားတွေကလည်းအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစည်းအဝေးမှာပြန်ဆောင်ကြရအောင်ပါရှင်။ကျမကအာမီပ
ါ။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်းသားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။VOA ကနေတောက်ကြနေမနက်ခင်းအစီအစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်။အခုတော့လာမယ့်စနေညတိုက်ရိုက်လေးလိုက်မှဆွေးနွေးကြမယ့်အကြောင်းအရာတွေကိုပြောပြဖိတ်ခေါ်ပါရစေရှင
်။ဒီမရင်းမှာရထားဆူရလက်ထက်စီးပွားရေးစီမံခန့်ခွဲမှုဟာထင်သလောက်တိုးတက်မှုမရှိဘူးလို့လုပ်ငန်းရှင်တချို့ရဲ့သဘောထားတွေကိုအခြေခံပြုစုထားတဲ့မကြသေးခင်တုန်းကစစ်တမ်းတစ်ခုမှဖော်ပြထားပါတယ်။တနည်းခွဲကျော်တက်တန်းရှိပြီဖြစ်တဲ့အယတာအစိုးရလက်ထက်စီးပွားရေးစီမံခန့်ခွဲမှုတွေမှာအားရစရာအားမရစရာဘာတွေရှိနေပါလဲ။လူလူကြားမှာရောစီးပွားရေးအရာတိတိတသားအပြောင်းလဲတွေတွေ့မြင်နေရပြီလားဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းemail နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
ဒီအမေရိကန်တန်ရဲ့တိုက်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။တိုက်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးလို့ရင်ဖုန်းနံပါတ် 1-239-382-999 လေးကိုဖြစ်စေ email လိပ်စာ burmese@voanews.com ကိုဖြစ်စေဆက်သွယ်နိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလိုင်းမှာပါဝင်ဆွေးနွေးလက်ဖို့ထပ်မံဖိတ်ခေါ်ပါရစေ။VOA ကနေထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေနဲ့ဗီဒီယိုသတင်းတိုတွေတွေ့ဆုံမြင်ပြခန်းတွေကို VOA Internet ဆာမျက်နှာ burmese.voanews.com ကနေပြီးတော့ကန်တာအလိုက်လွယ်တကူလည်းကြည့်ရှုနိုင်ပါရဲ့ရှင
်။ American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်။တောရရှိမြခင်ဗျာ။ရိုဟင်ဂျာစစ်သွေးကြောင့်အုပ်စုတစုကပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့မှာရခိုင်မြောက်ပိုင်းဒေသမှာရှိတဲ့လုံညုံရင်ကင်းစခန်း30လောက်ကိုဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်မြန်မာလုံညုံရင်တပ်ဖွဲ့ဝင်အနည်းဆုံး12ဦးသေဆုံးခဲ့ပြီးနောက်ပိုင်းမှာရိုဟင်ဂျာ6သိန်းကျော်နေဆက်ဖြတ်ကျော်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံထဲပြေးဝင်ခဲ့ကြပါတယ်။အဲ့ဒီစစ်သွေးကြောအဖွဲ့ဟာသူတို့ကိုသူတို့ရိုဟင်ဂျာကယ်တင်ရေးတပ်အာစာလို့အမည်ပေးထားပြီးဖိနှိပ်ညှဉ်းပန်းခံရတဲ့သူတို့လူမျိုးစုကိုအကာအကွယ်ပေးဖို့ဒီလိုတိုက်ခိုက်ခဲ့တာလို့ကြေညာထားပါတယ်။ကုလသမဂ္ဂရဲ့အဆိုအရအကြမ်းဖက်အုပ်စုရဲ့တိုက်ခိုက်မှုကိုတုံ့ပြန်ရမှာတရားဥပဒေမဲ့တပ်ဖြတ်တာတွေနေအိမ်မီးရှို့တာတွေနဲ့အရသာတွေပေါ်ဘုံကျဲတိုက်ခိုက်တာတွေကိုမြန်မာလူညုံရေးတပ်ဖွဲ့ကမမျှမတလှုပ်ဆောင်ခဲ့တယ်လို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံတည်းကိုရိုဟင်ဂျာတွေအလုံးအင်းနဲ့အလျင်အမြန်အခုလိုဝင်ရောက်လာတာကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့အရင်းမြစ်တွေကိုထိခိုက်စေပါတယ်။ဒီအရေးပေါ်လိုအပ်ချက်ကိုဖြေရှင်းဖို့ရိုဟင်ဂျာဒုက္ခသည်တွေအတွက်သာမက ဒေသခံဘင်္ဂလီအတိုင်းဝန်းအတွက်ရောရခိုင်ပြည်နယ်အတွင်းအိုးအိမ်ဆွန့်ခွာတင်းရှောင်နေရသူတွေအလုံးအထက်ပါအမေရိကန်ပြည်ထောင်စုကလူသားချင်းစာနာမှုအကူအညီဒေါ်လာတန်း40နီးပါးပေးအပ်ခဲ့ပါတယ်။ဒါကြောင့်မြန်မာနိုင်ငံထဲရှိတဲ့အိုးအိမ်ဆွန့်ထွက်ပြေးနေသူတွေအပါအဝင်မြန်မာနိုင်ငံကနေအိန္ဒိယနိုင်ငံကိုထွက်ပြေးလာကြတဲ့ဒုက္ခသည်တွေအတွက်ပါအမေရိကန်ကပေးတဲ့လူသားချင်းစာနာမှုအကူအညီဟာ2022ခုဘန်နာနှစ်အတွင်းမှာစုစုပေါင်းဒေါ်လာ104သန်းရှိပါတယ်။အထူးသဖြင့်အမေရိကန်ကပေးတဲ့အထောက်ပံ့တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာကြတဲ့တန်တဝက်ကျော်သောမြန်မာနိုင်ငံသားတွေအတွက်ကုလသမဂ္ဂအဖွဲ့အစည်းတွေဖြစ်တဲ့ UNHCR, UNICEF, IOM, WFP စတဲ့အဖွဲ့တွေကတဆင့်နေစရာအရေးပေါ်ရွက်ပြင်တဲတွေအစာရေစာနဲ့ဖြည့်ဆွက်အဟာရတွေအပြင်ကျန်းမာရေးဆောင်ရှားမှုအတွက်ရောစိတ်ပိုင်းဆိုင်ရာကူစားမှုအတွက်ပါမြေပြင်မှာလက်တွေ့လုပ်နေတဲ့နိုင်ငံတကာအဖွဲ့အစည်းတွေကိုပေးနေတာဖြစ်ပါတယ်ဒီလိုကြီးမားတဲ့လူသားဘေးအကျပ်တဲကိုဘင်္ဂလားဒေ့ရှ်နိုင်ငံကအကူအညီဖြည့်ရှင်းတဲ့စေတနာအတွက်ချီးကျူးဂုဏ်ယူကြောင်းနဲ့တကယ်အကူအညီလိုအပ်နေသူတွေလက်ထဲကူညီထောက်ပံ့မှုတွေရောက်အောင်လှူဆောင်ပေးနေတာအတွက်ကျေးဇူးတင်မိကြောင်းလဲအမေရိကန်အစိုးရကပြောပါတယ်။ရခိုင်မျိုးပိုင်းဒေသကအကြမ်းဖက်မှုတွေကိုချက်ချင်းအဆုံးသတ်ဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုထားပြီးထွက်ပြေးသွားတဲ့ဒုက္ခသည်တွေဂုဏ်သိက္ခာရှိရှိလုံခြုံစွာနဲ့သူတို့နေအိမ်ဒေသပြန်လာနိုင်ရေးအတွက်ကိုမြန်မာအစိုးရကကူညီဆောင်ရွက်ဖို့ကိုလည်းတိုက်တွန်းထားပါတယ်။ကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အစီရင်ခံစာအကြံပြုချက်အတိုင်းရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးအတွက်မြန်မာအစိုးရကရေရှည်အကောင့်ထဲပို့သွားမဲ့တာဝန်ယူမှုအတွက်လည်းအမေရိကန်အစိုးရကကြိုဆိုလိုက်ပါတယ်။ရခိုင်ပြည်နယ်မှာအပူဒီပြင်းလိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီတွေအတွက်လိုအပ်တဲ့ပြည်သူတွေလက်ထက်အကူအညီတွေအတားအဆီးမရှိအမြန်ရောက်နိုင်အောင်မြန်မာအစိုးရကခွင့်ပြုဖို့လိုကြောင်းအမေရိကန်ပြည်ထောင်စုကတိုက်တွန်းထားသလိုဒါအပြင်နောက်ထပ်လိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီတွေအတွက်ဝိုင်းဝန်းထောက်ပံ့ကြဖို့အခြားအလှရှင်နိုင်ငံတွေကိုလည်းအမေရိကန်အစိုးရကနှိုးဆော်ထားပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ခဲ့ကြတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VO ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါရရှင်။ကျမတို့ထုတ်လွှင့်ပေးနေတဲ့တောက်ကြနေမနေ့ကအစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မယ်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုမနေ့၈နိုင်ကနေ၉နိုင်မှပြန်ပြီးတော့နားဆင်နိုင်ကြပါရစေ။ဒီကနေ့တောက်ကြနေညပိုင်းမှာတော့အမျိုးသမီးကဏ္ဍသုတဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာစတဲ့သတင်းပတ်စင်ကဏ္ဍတွေကိုနားဆင်နိုင်ကြပါရစေရှင်။ဒီကနေ့မနေ့ဖက်နောက်ဆုံးရထားတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုတော့ဒေါက်ခင်မျိုးသက်ကပြောပြပေးပါဦးမယ်ရှင
်။အင်ကာနဲ့နယူးယောက်အကြမ်းဖက်တိုက်ခိုက်မှုကိုကျူးလွန်ခဲ့တယ်လို့အဆက်ဆွဲခံထားရတဲ့ဆေဖူလဆာပော့ဖ်ကိုတေးတန်းအပြစ်ပေးတာအပါအဝင်မြင်မြင်ထက်ထက်စုံစမ်းစစ်ဆေးအရေးယူပေးဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတောင်းဆိုလိုက်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စ်တီလဆန်ဟာနိုဗ ెంబ ာလလယ်မှာမြန်မာနိုင်ငံကိုတွားရောက်မဲလို့အမေရိကန်နိုင်ငံခြားရေးဌာနကကြက်တဲ့ပရင်းနေရဆွဲနဲ့ကြေညာတဲ့ထုတ်ပြန်နဲ့မှာပါဝင်ပါတယ်။မွန်ကြီးတယ်လက်ရှင်ရဲ့အခုခီးစဉ်ဟာသမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့တက်လာခဲ့ပြီးတဲ့နောက်ပိုင်းအမေရိကန်အစိုးရအဖွဲ့တွေကမြန်မာနိုင်ငံကိုလာရောက်တဲ့အဆင့်အမြင့်ဆုံးတာဝန်ရှိသူရဲ့ခီးစဉ်ဖြစ်မှာပါ။ရခိုင်ပြည်နယ်မှာအကြမ်းဖက်အခြေအနေတွေဖြစ်ပြီးဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးရပြီးနောက်ပိုင်းဝင်းကြီးတလက်ဆန်ဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်နဲ့ရောကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ပါတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့တာဖြစ်ပါတယ်။လူ့ရေဒုက္ခသည်နဲ့ရွှေ့ပြောင်းနေထိုင်ခြင်းဆိုင်ရာယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီးဆိုင်မွန်ဟန်ရှော့ဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံရောက်နေပြီးတော့ကောက်တက်စ်ပသားဒေတာကိုတွားရောက်ခဲ့တယ်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေနဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံရဲ့လူသားချင်းစာနာမှုဆိုင်ရာပြဿနာကိုကျော်လွှားနိုင်မှုအတွက်တရားဥပဒေစိုးမိုးရေးနဲ့အတူဒေတာရင်းနေထိုင်တဲ့လူမှုအတိုင်းဝိုင်းတွေကြားယုံကြည်မှုရှိလာစေဖို့လိုအပ်တယ်လို့ ICRC အပြည်ပြည်ဆိုင်ရာကြက်ချင်ရင်းအဖွဲ့ကပြောပါတယ်။အိုးရင်ဆန့်ခွာထွက်ပြေးကြတဲ့ကမ္ဘာလုံးဆိုင်ရာအချက်တွေကပိုဆိုးလာနေပြီးနိုင်ငံတကာပူးပေါင်းဆောင်ရွက်မှုအားနဲ့ရာပဋိပက္ခတွေကိုတားဆီးထိန်းချုပ်ဖြေရှင်းနိုင်စွမ်းမရှိတာတွေကြောင့်ဖြစ်တယ်လို့ဒုက္ခသည်ရေကုလသမဂ္ဂအကြီးအကဲကပြောပါတယ်။
ဒီကနေ့မနေ့ဖက် VOA ကနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာပေးသွားတာပါ။ဒီမနေ့အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Kevin Fowler ဖြစ်ပါတယ်ရှင်။ VOA ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ညနေဘက်6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုလှိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ကြပါတယ်။သောတာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.